Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းရဲ့အစီအစဉ်မှုကကျမစုမမရှင
်ကျမရေးတနာကြပါစေကာလာတာလက်ပစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုပ်ဆောင်နေပြီးတော့ရုရှားကလည်းဒီစာချုပ်ကနေနှုတ်ထွက်မယ်လို့ပြောသွားပါတယ်အမေရိကန်ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဥက္ကဋ္ဌနန်စီဖလိုစီကိုပြင်းပြင်းထန်ထန်ပဲဝေဖန်သွားခဲ့ပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေဒီညပိုင်းမှာကြားရဖို့ရှိပါတယ်မဆုမွေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်ဘန်နာရေးအသုံးစရေးအတွက်လွှတ်တော်နဲ့သဘောတူညီမှုမရတာကြောင့်အမေရိကန်ရဲ့အစိုးရရန်နေရာဒစိတပိုင်းရန်နာထားခဲ့ရပြီးတဲ့နောက်မှာတော့နှစ်စဉ်နိုင်ငံတော်အခြေပြမိကွန်းကိုအင်္ဂါနေ့မှာလွှတ်တော်နှစ်ရက်ပေါင်းသမ္မတပြောကြားမယ်တဲ့တွင်နောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာမြန်မာတပ်မတော်ရဲ့စစ်ကြောင်းကိုဒီနေ့မနက်မှာပဲရခိုင်တပ်မတော် AA ကဘုံခွဲပြီးတိုက်ခိုက်ခဲ့ပါတယ်
ဒီနေ့မနေ့ဆောင်းနိုင်သူကလေးကပေါ့နော်အဲ့ဒီရတိတော်မျိုးနေတောင်းတဲ့ချေရောနာကိုဒီတိတိကအင်အားတရားနယ်ငါး
စီရတိတော်ဒေသခံပြောပြခဲ့တဲ့သတင်းပေးပို့ချက်နဲ့အတူတိုင်းရင်းဒေသတွေမှာစစ်တပ်ကအပြည့်အခက်ရက်စဲထားတဲ့အချိန်စစ်ပေးရှောင်ဒုက္ခသည်တွေအပေါ်မှာဘလို့မျိုးစစ်ရေးရိုက်ခတ်မှုတွေရှိပါသလဲဆိုတာကိုသုံးသပ်ထားတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုမအေးသနာကြောနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဆေးကာလာတာလက်ပြင်းနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုပ်ဆောင်နေကြပါတယ်အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ကြောင်းတောက်ချာနေကပဲကြေညာလိုက်ပြီးတဲ့နောက်စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကြေညာသွားပါတယ်မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့ကလည်းအလားတူနှုတ်ထွက်ပါမယ်လို့ပြောသွားပါတယ်။ရုရှားတို့အနေနဲ့အတန်ထက်မြန်တဲ့စူပါဆော့နစ်လက်နက်တွေအပါအဝင်ဒုံးကျည်အမျိုးအစားအသစ်တွေတီထွင်ဖို့စလုပ်မယ်လို့လည်းသမ္မတပူတင်ကပြောပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုဒီဘက်ကစပြီးတော့အမေရိကန်နဲ့သွားမဆွေးနွေးဖို့ရုရှားနိုင်ငံရာရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ကိုလည်းမှားထားတယ်လို့ပြောပါတယ်။အမေရိကန်ကတော့ဒီသဘောတူလက်မှတ်ရေးထိုးထားတာကိုရုရှားဘက်ကပျော်ပျော်ကြီးချိုးဖောက်နေတယ်လို့ဆွဆွဲပြီးတော့ဒီစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ခဲ့တာပါရုရှားတို့ကတားမြစ်ဒုံးကျည်စနစ်ကိုလှုပ်ဝက်တီထွင်နေတယ်ဒါဟာပြည်ပမှာဖြန့်ချထားတဲ့အမေရိကန်တပ်တွေနဲ့မဟာမိတ်တပ်တွေအတွေ့တိုက်ရိုက်ချင်းချောင်းမှုတွေဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်ဒါပေမဲ့မစ္စတာထရမ့်ကဆွေးနွေးနိုင်ုံလက်နော်ဖွင့်ပေးထားတာပါပိုကောင်းတဲ့သဘောတူညီချက်တစ်ခုချုပ်ဆိုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်တရုတ်နိုင်ငံကတော့ဒီလိုမျိုးအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုကန့်ကွက်ကြောင်းစနေနေ့ကပဲပြောသွားပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်လှုပ်ဆောင်မှုတိုက်တွန်းပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတမဒူရိုကိုဆန့်ကျင်ပြီးတော့ယာယီသမ္မတဖြစ်တဲ့ကိုပါဇာကိုကြီးညာထားတဲ့အတိုက်ခံကောင်းဆောင်ဟွန်ဂွာယီဒိုကိုထောက်ခံကြောင်းဖျက်သားတဲ့အနေနဲ့အတိုက်ခံဘက်ကထောက်ခံသူတွေဟာနိုင်ငံတော်မှာဒီကနေ့စူဝေးဆန္ဒပြကြမှာဖြစ်ပါတယ်။အမေရိကန်ဆိုရကအတိုက်ခံကောင်းဆောင်ဂွာယီဒိုကိုတရားဝင်သမ္မတဖြစ်တိမပြူကြောင်ကျညာလိုက်ပြီးတဲ့နောက်ဖီအားပေးတဲ့အနေနဲ့အတိုက်ခံဒီဘက်ကအခုလိုလှုပ်လိုက်တာလည်းဖြစ်ပါတယ်။ဒါပြင်တချို့ဥရောပနိုင်ငံတွေကလည်းလာမဲ့သတင်းပတ်တွေထွက်မှာဟွန်ဂွိုက်ဒိုကိုသမ္မတအဖြစ်တည်ဝင်အတိမပြူလာဖို့ကိုမဒူရိုကိုဝေဖန်တဲ့သူတွေကမျှော်လင့်နေကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအားလုံးကအတိမပြူဖို့လွတ်မြောက်ရေးဘက်မှာယက်တီကြဖို့အမေရိကန်ပြည်အောင်စုဘက်ကတောင်းဆိုလိုက်တဲ့ကြောင့်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကနေကပြောကြလိုက်ပါတယ်အမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာဖိပားရောက်ဗင်နီဇွဲလားနိုင်ငံသားတွေနဲ့လူမှုအဖွဲ့အစည်းတွေနဲ့တောက်ကြနေကတွေ့ဆုံစဉ်အတွင်းအဲ့လိုပြောကြလိုက်တာပါသမ္မတဂွိုက်ဒိုနဲ့သူ့ရဲ့မိသားစုဘေးကင်းလုံခြုံရေးကအမေရိကန်ပြည်သူတွေအတွက်လည်းအလွန်ကိုအရေးကြီးကြောင်းဗင်နီဇွဲလားနိုင်ငံမှာဒီပြဿနာပြေလည်ပြီးတော့လွတ်လပ်ရေးပြန်မရမချင်းသမ္မတထရမ့်အစိုးရအဖွဲ့နဲ့အမေရိကန်ခေါင်းဆောင်တွေဟာဗင်နီဇွဲလားပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်ဆိုပြီးတော့လည်းဒုသမ္မတပန့်စ်ကပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဥက္ကဋ္ဌနန်စီဖလိုစီကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။မစ္စဖလိုစီဟာကျွန်တော်တို့နိုင်ငံအတွက်သိက္ခာကိုစိုးပါတယ်။လူကုန်ကူးတဲ့ကိစ္စကိုလည်းလုံးဝကိုဂရုမစိုက်ပါဘူးလို့ပြောသွားခဲ့ပါတယ်။ မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးတော့သမ္မတကဒတိုင်းဆောက်ဖို့အစိုးရအသုံးစရိတ်တောင်းထားတာကို Miss Pelosi ကသဘောတူမပေးလို့အခုလိုပြောတာဖြစ်ပါတယ်အောက်လွှတ်တော်မှာက Democratic Party ကထိန်းချုပ်ထားနိုင်တာမလို့ဒီငွေတွေချပေးဖို့သူတို့ကညှင်းဆန်ထားတာပါပါတီနှစ်ရက်လုံးပါဝင်ပြီးဖွဲ့စည်းထားတဲ့ Committee မှာတော့ဒီနယ်စပ်လုံခြုံရေးကိစ္စအတွက်ခိုင်မာအားကောင်းပြီးတော့တကယ့်လက်တွေအသုံးဝင်မဲ့နီလန်ကောင်းတွေကို Democrat အမတ်တွေတင်ပြထားပါတယ်ဒါမှမဟုတ်လေဒါတော့မှသမ္မတကနောက်တစ်ခါအစိုးရလုပ်ငန်းတွေထပ်ပြီးတော့မပိတ်အောင်လှုပ်ဆောင်ပါမယ်လို့မပြောပါဘူးဆိုပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်ဒီနယ်စပ်တတိုင်းကာရေးအငင်းပွားမှုကြောင့်သမ္မတဒေါ်နယ်ထရမ့်က35ရက်ကြာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်ရှင
်။အီရန်နိုင်ငံကခရုစ်မစ်ဆိုဒုံးကျည်အထက်တမျိုးကိုစမ်းသပ်ပြလွှတ်လိုက်တဲ့ဗီဒီယိုဖိုင်တစ်ခုကိုအီရန်ကာကွယ်ဝင်ဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ဟာမိုင်140လောက်ပြန်သနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်။အီရန်ကာကွယ်ဝင်ဌာနရဲ့အင်တာနက်ဆောင်မျက်နှာမှာတင်ထားတဲ့ဗီဒီယိုဖိုင်ဟာ38စက္ကန့်ရှိပြီးတော့ဒီထဲမှာဒုံးကျည်စမ်းသပ်ပြလွှတ်တာကိုဗတ်ပေါင်းစုံကရိုက်ထားပြီးအဲ့ဒီဒုံးကျည်ဟာတဲကန်နာတဲကပြစ်မှတ်တစ်ခုကိုထိမှန်ခဲ့တာကိုလည်းပြသထားပါတယ်။အီရန်နိုင်ငံဟာသူတို့ရဲ့အဓိကရံပတ်ဖြစ်တဲ့အစ္စရေးနဲ့ဒေသတွင်းကအမေရိကန်စစ်အခြေစိုက်စခန်းတွေအထိရောက်အောင်ပြစ်နိုင်တဲ့မိုင်1250လောက်ထိကိုရောက်ပြစ်နိုင်တဲ့ဒုံးကျည်တွေကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။စနေနေ့ကစမ်းသပ်ပြလွှတ်လိုက်တဲ့ဒုံးကျည်ဟာ945မိုင်လောက်သွားပြီးတဲ့နောက်မှာသူ့ရဲ့ပြစ်မှတ်ကိုထိမှန်ခဲ့တာဖြစ်တယ်လို့အီရန်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးအာမီယာဟာတာမီကပြောပါတယ်။ဒါပြင်ဒီဒုံးကျည်ဟာပြစ်မှတ်သေးတွေကိုထိအောင်ပြစ်နိုင်တယ်လို့ electronic စစ်ပွဲတွေအတွက်လည်းခန့်နှိုင်းနှိုင်းပြန်တန်းနိုင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့စစ်တပ်ရဲ့အောင်မြင်မှုတွေကိုမကြာခဏဆိုသလိုပဲထုတ်ပြန်ကြေညာလေးရှိပြီးဒါကိုအတိအကျအတည်ပြုလို့ရတာတော့မရှိသေးပါဘူးခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာຫນွေဦးပြန်ဝင်လို့တိုက်ပွဲတွေဖြစ်တဲ့ရာသီမတိုင်ခင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံသားကအပေါက်ပြဲရင်းနေဒီနေဆက်တဝက်နီးပါးကိုတိုင်းကာမယ်လို့ပါကစ္စတန်အစိုးရကပြောပါရည်။အမေရိကန်စစ်တပ်ကအကြီးအကျယ်စစ်ဆင်ရေးတွေလုပ်မယ်လို့အများကခန့်မှန်းထားတာကြောင့်အဲ့ဒီစစ်ဆင်ရေးကာလမှာအာဖဂန်နစ္စတန်နိုင်ငံဘက်ကအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံနဲ့ရောက်လာတာကိုကာကွယ်တဲ့အနေနဲ့ဒီနယ်စပ်လုံခြုံရေးစီယိုခတ်တဲ့ကိစ္စကိုခတ်သက်သက်လုပ်နေပါတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူတွေကပြောပါရယ်။နောက်ဝါဇီရစ်စတန်နယ်စပ်မှာအမြင့်60ရှိတဲ့တန်ဆူးဂျိုးခြံစည်းရိုးစောင့်နေတာကိုပြသဖို့အတွက်သတင်းတောက်တွေကိုစစ်တပ်ကတလောကပဲအဲ့ဒီနေရာကိုခေါ်သွားပါရယ်။ချန်စီယိုထိပ်မှာတော့တန်စီဂျိုအဝိုင်းလေကြီးတွေတင်ထားပါတယ်။မိုင်1600လောက်အရှည်ရှိမဲ့ဒီနယ်ဆက်ချန်စီယိုခတ်မှာဖြစ်ပါတယ်။ချန်စီယိုကမဲ့နေရာတချို့နေရာတွေကတော့မြေပြင်အနေအထားကျန်တဲ့ပြီးတော့တချို့နေရာတွေမှာတော့ပေ12000လောက်အထိမြင့်တဲ့ထိပ်ဖြားစီးနှင်းဖုံးတောင်တွေရှိပါတယ်။ဒီချန်စီယိုခတ်တဲ့အပြင်ဈာမခန့်တက်လို့စကန်တွေနောက်ပြီးတော့ကင်းစကန်တွေရာနဲ့ချီလဲဆောက်လုပ်နေပါတယ်။ဒီတတိုင်းခတ်တာကိုဒေါ်လာတန်500သုံးစွဲထားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်ရှင်။
တရုတ်ဒုဝန်ကြီးချုပ်လျူဟေးနဲ့အခုသတင်းပတ်အစောပိုင်းကဆွေးနွေးကြပြီးတဲ့နောက်မှာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးမှုတွေဟာအရေးပါတဲ့ထိုးတက်မှုတွေရနေပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ချာနေကပြောကြားလိုက်ပါတယ်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆုံးသတ်လိုက်ခြင်းကအကြီးဆုံးသဘောတူညီချက်ကိုရရှိလိုက်တာဖြစ်မယ်လို့သမ္မတထရမ့်ကပြောပါတယ်ဒါပြင်တရုတ်နိုင်ငံကဓာတ်ပစ္စည်းတွေနဲ့လုပ်တဲ့မွေးဆေးတွေကိုပြစ်မှုအဖြစ်ဥတွေပြတမ်းဖို့သတ်မှတ်ဖို့လေသဘောတူခဲ့ကြောင်းသူကပြောကြလိုက်ပြီးတော့ဒီချက်ကအမေရိကန်နိုင်ငံတဲကိုမွေးဆေးတွေဝင်နေတဲ့အပေါ်မှာကြီးမားတဲ့အကျိုးဆက်တွေရှိလာမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကြားဖြစ်နေတဲ့ဒီကုန်သွယ်ရေးပဋိပက္ခကိုဖြည့်ရှင်းဖို့ရည်ရွယ်ပြီးတော့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါဒါပေမဲ့ဒီဆွေးနွေးမှုရဲ့အဓိကချက်ကတော့ကုန်သွယ်ရေးသဘောတူညီချက်မဟုတ်ဘဲသမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နောက်ထပ်တစ်ကြိမ်ထပ်တွေ့ဖို့ဖြစ်တယ်ဆိုပြီးတော့နိုင်ငံရေးသုံးသပ်သူပိုကွန်ချန်းကပြောပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ရဲ့ကွန်ပျူတာနည်းပညာတွေအဓိကလှုပ်ဆောင်နေတဲ့ဆီလီကွန်ဗယ်လီမှာဆိုတဲ့ထိခိုက်မှုတွေရှိခဲ့ပါတယ်2018ခုနှစ်ကအမေရိကန်နည်းပညာကုမ္ပဏီတွေမှာတရုတ်ကုမ္ပဏီတွေရဲ့ယင်းနည်းမြှုပ်နှံမှုကဒေါ်လာ1ဘီလီယံကျော်ရှိခဲ့ပေမဲ့ဒါဟာအဲ့ဒီမတိုင်ခင်တစ်နှစ်ကထက်စာရင်80ရာခိုင်နှုန်းလောက်ကျဆင်းသွားတာဖြစ်တယ်လို့ S&P အစုရှယ်ယာဈေးကွက်ကိုကူးကပြီးတော့ Forbes Magazine ကြီးကဖော်ပြလိုက်ပါတယ်ခင်ဗျာ
American ပြည်အောင်စုမှာ Polar Vortex လို့ခေါ်တဲ့ AA လွန်လှိုင်း American လေပိုင်းကိုဝင်ရောက်ပြီးတော့ရေတွေခဲကုန်လို့ရေပိုက်လိုင်းတွေပေါက်လျှက်စမီးတွေပြက်လေရင်ခီးစင်တွေဖြတ်ပြစ်ရတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုတော့ AA နည်းနည်းပြန်လျော့လာပါပြီ။နောက်ရက်ပိုင်းတွေအတွင်းမှာအပူချိန်ပြန်တက်လာမယ့်အတွက်ရေခဲတွေပြန်ပြော်လာလိမ့်မယ်လို့မိုးလေဝသသတင်းဌာနတွေမှာကြေညာပါတယ်။ရှီကာဂိုမြို့နယ်ကဖြက်စီးတဲ့မြစ်ထဲမှာရေခဲတုံးကြီးတွေမျောနေတာတွေ့ရသလိုနိုင်ယာဂရာရေတံခွန်ကကျတဲ့ရေတွေလည်းတချို့နေရာမှာခဲကုန်တာပါရှီကာဂိုမြို့နယ်ကအေရမရေကန်ကြီးတွေလည်းခဲကုန်ပါတယ်ဒီသတင်းပတ်အစောပိုင်းကစပြီးတော့နိုင်ငံအလဲပိုင်းနဲ့အရှေ့မြောက်ပိုင်းတို့ကိုဝင်တိုက်တဲ့စီးနှင်းမုန်တိုင်းကဆလို့ဗုဒ္ဓဟူးကြာသပတေးနေ့တွေမှာအပူချိန်ထိုးကျခဲ့တာကြောင့်အခုလိုမျိုးအေးအေးလွန်ရာသီဥတုအနေအထားအတွင်းမှာသေဆုံးရသူပေါင်းလူပေါင်း22ဦးရှိသွားပါပြီတောက်ချနေကဆလို့အေးအေးနည်းနည်းတော့ရော့လာတယ်လို့မြို့သားမိုးလေဝသဌာနကကျင်းကြပါရယ်မင်းနီဆိုတာပြည်နယ်မှာလေအေးနဲ့အပူချိန်အနှုတ်53ဒီဂရီဆယ်စီယပ်ဝစ်ကွန်ဆန်ပြည်နယ်မှာတော့လေအေးနဲ့အပူချိန်အနှုတ်57ဒီဂရီဆယ်စီယပ်နဲ့အိုင်အိုဝါပြည်နယ်မှာလေအေးနဲ့အပူချိန်အနှုတ်58ဒီဂရီဆယ်စီယပ်တို့ထိဖြစ်ခဲ့ပါရယ်ဒါပေမဲ့အခုအပူချိန်ပြန်တက်လာပြီးတော့တနင်္လာနေ့မှာတော့ရှီကာဂိုမြို့မှာ10ဒီဂရီဆယ်စီယပ်လောက်ထိပြန်တက်သွားပါလိမ့်မယ်ရှင်
အင်္ဂလန်မှာမကြာသေးခင်ကကစားသွားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲမှာတော့ Tottenham Hotspur အသင်းကအနိုင်ရသွားပါတယ် Tottenham Hotspur နဲ့ Newcastle တို့ Wembley မှာကစားကြတာမှာ Tottenham Hotspur အသင်းကတကူးကူးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ် Tottenham တို့ဂိုးကိုတော့ Song Hyo-min က83မိနစ်မှာအဝေးကနေခံသွင်းသွားခဲ့တာဖြစ်ပါတယ် Tottenham အသင်းဟာဒီပွဲအနိုင်ရသွားတဲ့အတွက်အခုလောလောဆယ်မှာအမပေးစရာမှာဒုတိယနေရာကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးတာမျိုးအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဘန္နာရေးအသုံးစရိတ်ကြောင့်လွှတ်တော်နယ်သဘောတူညီမှုမရတာကြောင့်အမေရိကန်အစိုးရရန်နေရာဒစိတပိုင်းရန်ဆိုင်ခဲ့ကြရတာကြောင့်ရက်ဆိုင်ခဲ့ရတဲ့နှစ်စဉ်နိုင်ငံတော်အခြေပြမိကွန်းကိုတော့လာမယ့်အင်္ဂါနေ့လွှတ်တော်နှစ်ရက်ပေါင်းရှင်းမှောက်သမ္မတဒေါ်နယ်ထရပ်ပြောကြားမှာဖြစ်ပါတယ်။သမ္မတဒီနှစ်မိကွန်းပြောမယ့်လွှတ်တော်အစ်မှာတော့ငယ်ရွယ်သူတွေလူနည်းစုတွေနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေလည်းစံချိန်ချိုးလောက်အောင်ပုံများနေပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမိကွန်းအပေါ်မှာအကဲခတ်တွေရဲ့ကြိုတင်ခံမှန်းချက်တွေကိုတော့ VOA ရဲ့ဖြူတော်သတင်းတောက်ပက်စီဝီဒါကူဆာဝရာသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးပြောပြပေးပါရှင
် The President of the United States
ငငနီလွတ်တော်မှာပြောကြားမဲ့နိုင်ငံတော်ခြေပြမင်းကောမှာသမ္မတဒေါ်နယ်ထရန့်ကသူ့ဆိုးရလက်ထက်ဆွမ်းဆောင်ချက်တွေကိုအခိုင်အမာပြောကြားဖို့တည်ကြတယ်လို့ရှိပါတယ
် The state of our union is strong
မက္ကဆီကိုနဲ့နေဆက်မှာတိုင်းကမဲ့၃ဆိတ်အတွက်လွတ်တော်ရင်းကဒီမိုကရက်အမတ်တင်နဲ့သဘောတူညီမှုမရခဲ့တဲ့အတွက်အမေရိကန်သမိုင်းမှာအစိုးရရန်နေရာတစ်စိတ်တစ်ပိုင်းကိုအကြဆုံးရပ်ဆိုင်းခဲ့ရတာကြောင့်ဇန်နဝါရီလနောက်ပိုင်းမှာပြောကြမယ်နိုင်ငံတော်အခြေပြမင်းကွန်းကိုလည်းရွှေ့ရွှေ့ခဲ့ရတာပါအမေရိကန်တက္ကသိုလ်ကကွန်ဂရက်စ်လွှတ်တော်နဲ့သမ္မတရေးရာသုတေသနဌာနညွှန်ကြားရေးမှူးဒေးဗစ်ပါကာကတော့သမ္မတအနေနဲ့နိုင်ငံတော်အခြေပြမင်းကွန်းပြောကြားရမှာထောက်ခံသူတွေကိုစီရင်ဖို့အဓိကအာရုံစိုက်လိမ့်မယ်လို့ယူဆပါတယ
် His entire goal right with the State of the Union is going to be to try to reconvince his base that
သူရဲ့နိုင်ငံတော်ခြေပြမင်းကွန်းတစ်ခုလုံးမှာအဓိကရည်မှန်းချက်ကတော့သူ့ပေါ်ထောက်ခံမှုတွေကိုထပ်ပြီးစည်းရုံးဖို့ကြိုးပမ်းမှာပါတကယ်တော့သူ့ပေါ်ထောက်ခံမှုကအာရုံရာမျိုးဆုံးရှုံးသွားတာမျိုးမဟုတ်ပဲအခိုင်အမာရှိနေသေးပ
ါဒီနေ့နိုင်ငံတော်ခြေပြမင်းကွန်းမှာတော့ကြီးကျယ်ခန်းထားတဲ့လမ်းကိုရွေးချယ်ရတဲ့အကြောင်းပြောကြားမှာဖြစ်ပြီးလူမှုကြီးကျယ်ရေးကုန်သွယ်ရေးခြေကံဆောင်ကျန်းမာရေးဆက်ရှောက်မှုနဲ့ပြည်ပကစစ်ပွဲတွေရဆန်းရေးစတာတွေကိုညင်ညွတ်ရင်းနဲ့အကောင်းမြတ်သဘောထားတွေနဲ့ပြောကြားဖို့ရှိတဲ့အကြောင်းလဲအင်ဗျူတော်ကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်း Vanderbilt တက်သူက Vanessa Bisley တို့လိုနိုင်ငံရေးအကဲခတ်တွေကတော့ညညွေးရအောင်တိုက်တွန်းမှုမျိုးသိကြဖို့မရှိဘူးလို့ဟောဂိတ်ထုတ်ကြပါတယ
် I'm the one that's trying to help you they're the ones
ကျွန်တော်ကခင်ဗျားတို့ကိုကူညီဖို့ကြိုးစားနေတယ်ကျွန်တော်လို့သူမြန်ဟန့်တားဖို့ကြိုးစားနေတာကအဲ့ဒီလူတွေသာဖြစ်တယ်ဆိုတာမျိုးတွေကိုကြားကြရမှာပေါ့ရှင
်ပြီးခဲ့တဲ့နှစ်နိုင်ငံတော်ခြေပြမင်းကိုပြောစင်မှာတော့သမရရဲ့နောက်မှာသူ့ရဲ့ Republican Party ကအောက်လွတ်တော်ဥက္ကဋ္ဌပေါ်ရယ်ရှိနေကြတာပါဒီနေ့လွတ်တော်စစ်မှာအောက်လွတ်တော်ကိုလူများစုဖြစ်ထိန်းချုပ်ခဲ့တဲ့အတိုက်ခံဒီမိုကရက်ပါတီကလွတ်တော်ဥက္ကဋ္ဌနန်စီပလိုစီရှိနေမှာဖြစ်တယ်လို့ငယ်ရွယ်သူတွေလူနည်းစုတွေနဲ့အမျိုးသမီးတွေလည်းစံချိန်ချိုးလောက်အောင်လွတ်တော်ထဲမှာရောက်နေကြပါပြီပြီးခဲ့တဲ့နှစ်မှာတော့ဒီမိုကရက်အမျိုးသမီးကိုယ်စားလှယ်ကအမျိုးသမီးတွေပေါ်လိမ်မဲဆိုင်ရာအနိုင်ကျင့်မှုတွေကိုစန့်ကျင်တဲ့ hashtag #MeToo လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့အနှက်ရောင်ဝတ်စုံတွေဝတ်ဆင်ခဲ့ကြတာပါဒီနေ့မှာတော့အောက်လွတ်တော်ကဒီမိုကရက်တွေက 1920ပြည်တော်ကအမျိုးသမီးတွေမဲပေးခွင့်ရရေးလှုပ်ရှားမှုသင်္ကေတအဖြစ်အဖြူရောင်ဝတ်စုံတွေဝတ်ဖို့အမျိုးသမီးတွေကိုတိုက်တွန်းထားပါတယ
် To him all of the women sitting out there wearing white is just a big statement of opposition in the fact
that တို့အဖြူရောင်ဝတ်စုံဝတ်ပြီးထိုင်နေကြတဲ့အမျိုးသမီးတွေအားလုံးဟာသူ့ကိုအကြီးအကျယ်တိုက်ခံလို့ရရောက်သလိုခမာတွေကတဝက်လောက်ဟာလဲသူပြောသမျှမတ်တက်ရပြီးလက်ခုပ်တီးအားပေးတာမျိုးလုံးဝမဟုတ်တာတော့သိကြပါရဲ့ဒါတွေကသူ့အတွက်စိတ်မသက်သာစရာတွေဖြစ်လိမ့်မယ်လို့ထင်ပါတယ
်နိုင်ငံတော်ခြေပြမင်းကုန်းကိုနှတ်ထောက်မှုဒီမိုကရက်လွတ်တော်အမတ်တွေဖိတ်ကြားထားတဲ့သူတွေထဲမှာတော့သမ္မတထရန့်ရဲ့အပန်းဖြေခေါက်ခွင်းကနေအလုပ်ဖြုတ်ခံခဲ့ရတဲ့တရားမဝင်အလုပ်သမားဗစ်တိုရီနာမော်ရဲလစ်နဲ့ပါဝင်ပါတယ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးသစ်ဖြစ်လာတဲ့အာဖရိကနယ်ပယ်အမေရိကန်စတေးစီအဘရမ်စာလည်းမတူကွဲပြားမှုတွေနဲ့ရွေးကောက်ပွဲစနစ်ပေါ်စိုးရိမ်မှုတွေပါဝင်ဒီမိုကရက်တစ်ပါတီရဲ့ရည်တည်ချက်သဘောထားကိုတုံ့ပြန်ပြောဆိုဖို့လည်းစီစဉ်ထားပါတယ်
Do we have a system that makes the voting rights act come to life?
မေပြည်ကြီးဥပဒေတကယ်ပဲအသက်ဝင်နေသလား?တချို့ဒေသတွေမှာမဲဆန္ဒရှင်တွေဖိနှိပ်ခံနေရတဲ့စနစ်တခုရှိနေသလားဆိုတဲ့မေးခွန်းတွေရှိနေတယ်လေ
။နေဆက်မှာတတိုင်းကာဘိုလွှတ်တော်ရဲ့အတည်ပြုချက်မရခဲ့ရင်နိုင်ငံတော်အရေးပေါ်အခြေအနေဖြစ်ကျညာပြီးဆက်လုသွားမယ်သဘောထားကိုလည်းသမ္မတကတောက်ချန်နေတာပဲပြောဆိုထားပါတယ်။
Well I'm saying listen closely to the state of the union.
နိုင်ငံတော်ခြေပြမိန်ကုန်းကိုတည်တည်ချာချာနားထောင်ပါလို့ပဲပြောကြမှာတယ်။တကယ်ကိုစိတ်လုံရှားစရာကြားရလိမ့်မယ်လို့ထင်ပါတယ်
။ပြီးခဲ့တဲ့နှစ်ကနိုင်ငံတော်ခြေပြမိန်ကုန်းကတော့မိနစ်80ကြာခဲ့တာပါ။ဒီနှစ်မှာလည်းနိုင်ငံရေးအရာအခြေတင်ဖြစ်စရာတွေကြုံနေရတဲ့အတွက်အရင်နှစ်ကထက်တော့ရော့စရာအလားလားလဲတိတ်တော်မရှိလာပါဘူးခင်ဗျာ
။ဒါကတော့သမရမိန်ကုန်းပြောမဲ့ဒီသတင်းလေးနဲ့ပတ်သက်ပြီးတော့ကိုအောင်လင်းဦးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ရခိုင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာမြန်မာတပ်မတော်ရဲ့စစ်ကြောင်းတစ်ခုကိုဒီနေ့မနက်မှာပဲရခိုင်တပ်မတော် AA ကနေဘုံးခွဲတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုမျိုးနှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ကျေးရွာဘက်ကလက်နက်ကြီးကြီးတွေကျရောက်ပြီးတော့ဒေသခံတွေအများအပြားစိုးရိမ်မှုတွေနဲ့တိမ်းရှောင်နေကြရတယ်လို့သိရပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။စီရီပတိပခဖြစ်ပွားနေစေရခိုင်ပြည်နယ်တွင်ဒီကနေ့မနေ့မှလည်းမြမတမတော်နဲ့ရခိုင်တမတော်အီအီတို့အကြားဘူတီတောင်မြို့နယ်ရေဘုတ်နဲ့ကြောက်တန်းရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရေဘုတ်ကျေးရွာသားတို့ကပြောပါတယ
်ဒီနေ့မနေ့ဆောင်းနိုင်ထိုးကလေးကပေါ့နော်အဲ့ဒီရတိတောင်မြို့နယ်ကြောက်တဲ့ကျေးရွာနာကိုဒီတိတက်ကအင်းရ150လောက်ရှိတဲ့တကယ်ရင်တစ်ခုကကျေးရွာနာကိုရောက်တယ်ပေါ့လေနော်အဲ့ဒီချိန်မှာဒီနေ့ကလေးကပြည်တွေတော်ပိုးပေးတဲ့ဖိုက်ပစ်ကားတစ်စီးကိုဒီလိုဥစားတဲ့အဖေကပြန်ပြေးဖြစ်တော်တယ်လို့ပြောပါတယ်။အဲ့ဒီကားကိုကျွန်တော်ရေဘုံချောင်းကျေးရောအနေကတော်ဆက်မှာပြေးတာပေါ့နော်။တကယ်ကနေပြီးတော့အဲ့ဒီကားသွားဝိုင်းတာသွားဝိုင်းတဲ့အချိန်မှာအဲမိုင်းကွေတာပေါ့။မိုင်းကွေတော့ဒီကားဦးတော့ဂျာလိမေလို့ပြောပါတယ်
။ဒီတိုက်ပွဲဖြစ်ပွားပြီးတမတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာရွာသားတွေကိုလမ်းပြဖြစ်ခေါ်ယူအသုံးပြုခဲ့တယ်လို့လက်နဲ့ကြီးတင်တဲ့ပြေကမှုကြောင့်ရေဘုံကျေးရွာသားတွေနေရာကနေတင်းရှောင်နေရတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါတယ
်လမ်းပြဖို့ဆိုပြီးတော့၃ရက်ခေါ်သားရှိလို့ဆိုတော့ခုတော့ပြန်ရောက်နေပါလိမ့်ဆိုရင်မို့လို့ပြောနေပေါ်တယ်မလက်နဲ့ကြီးကြီးကြရတယ်ရေဘော့ရောဆိုရင်လက်နဲ့ကြီးကြီးဆန်းနာတယ်ကြရတယ်အဲရောတွေကိုကြော်ပြီးတော့အဲလက်နဲ့ကြီးတွေနဲ့ထူလို့လူတွေကကြောက်လန့်ပြီးတော့ဆိုဆိုတဲ့နေရာကိုနည်းနည်းထွက်ကြကြတာပေါ့
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့ဇန်နဝါရီလ30ရက်နေ့မှာချင်းမြင်းနယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်တွင်းမှုဘူမှုရုပ်ဆိုမင်းတို့က VOA ကိုအခုလိုပြောပါတယ်
ကျွန်တော်တော့မသိရသေးဘူးခင်ဗျာဒီလိုပြုလို့မရဘူးပါတော့ခင်ဗျာအေးဖွင့်နေကျွန်တော်တို့ထိတွေ့မှုအချိန်တော့30ရက်နေ့လောက်မှာတော့ထိတွေ့မှုကြည့်ပါတယ်အဲဒီဘလောက်ဟာပြန်ချမ်းပါပါပဲနောက်ဖက်ထိတိုက်မှုအချိန်တော့ရှိပါတယ်
2018နိုဝင်ဘာလကုန်ကနေ2019ဒီကနေ့ထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်တိုက်ဆုစုလို့ဖြစ်ပွားနေခဲ့တာပါမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းတွေမှာကြားဝင်ဆောင်ရွက်ပေးနေတဲ့တရုတ်အထူးကုသလမစ္စတာဆွန်ကိုရှန်နဲ့ရခိုင်တပ်မတော်အပါအဝင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တို့ဟာတရုတ်နိုင်ငံဂူမင်းမြို့မှာပြီးခဲ့တဲ့ဂျာရာဗရီနေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။ဒီကဆင်းရဲတဲ့အကြောင်းအရာတွေကတော့တမာစစ်ကတ်ကကနေဒီကမှ20ရက်ထုတ်ပြန်ချက်ထုတ်ပြီးတဲ့နောက်မှာဒီတမာစစ်ကတ်ရဲ့ဆင်းရဲလုံးချမှုအခြေအနေတွေပေါ့အခုတကယ်လို့ဒီလက်ရှိဒီဆမ်းမြောင်းတဲ့ဒီရခိုင်ပြည်ရဲ့အခြေအနေပဲလေဒီအစိုးရကကြတော့ဒီရေးရရေးစစ်ဆင်နဲ့ပတ်သက်ပြီးတော့ရှင်းချက်တွေဆောင်ရွက်နေလို့ဆိုတဲ့ကိစ္စတွေလည်းဆင်းရဲဖြစ်တယ်နောက်တစ်ခုကတော့ဒီကိုကရဲ့ရခိုင်ရဲ့ဒီတအားဖွေးဒီတပွင့်ချင်းကြီးရဲ့ဒီလက်ရှိအခြေအနေတွေပဲလေအဲ့ဒီကိစ္စတွေလည်းဆင်းရဲဖြစ်တယ်ဒီခံကြည့်တဲ့မှာဗမာစစ်တပ်ရဲ့ဒီ message code စံတက်ခဲ့နေတဲ့အခြေအနေတွေပေါ့နော်အဲ့ဒီကိစ္စမှာဒီနောက်ထပ်ပါဘူးဖြစ်လာနိုင်လေဆိုတဲ့ဥစ္စာတွေရှင်းနေဖြစ်တာပေါ့အဓိက ယောက်ဆိုကကြတော့ဒီမြန်မာရေးစစ်စင်မှာလည်းဖတ်တဲ့ပြီးတော့ဟိုရှေ့ကျဘလို့ဆောင်ရမလဲဆိုတဲ့ကိစ္စကိုပဲအဓိကထားပြီးရှင်းနေပါတယ
်တရုတ်သူကိုယ်စားလှယ်နဲ့ရခိုင်တမတော်အေးတမ်းမလောင်ဖွဲ့ TNL ကိုကံဖွဲ့ MLDA ဖွဲ့သုံးဖွဲ့ကကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့မှာကချင်လွတ်လပ်ရေးအဖွဲ့ KIU နဲ့တရုတ်နိုင်ငံသူကုဆလဲတို့ကချင်ပြည်နယ်မန်ဂျာယာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဇင်ဘာ23ရက်နေ့ကတမတော်ကနေပြည်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းတရိကန်တိုင်းစတဲ့စစ်တမ်းကြီး၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်ထားမယ်လို့ကြေညာထားပေမဲ့လည်းရခိုင်ပြည်နယ်ဘက်ကတော့မပါရှိပါဘူး။ဇန်နဝါရီလ၄ရက်နေ့ကဗုဒ္ဓတော်မောင်သောနယ်စပ်မှာရှိတဲ့နယ်ကြားဆောင်ရေကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမြန်မာအစိုးရကနေ AA ကိုချေမှုန်းသွားဖို့ညွှန်ကြားချက်ပေးထားတယ်လို့ဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေခဲ့ပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်တွေကတိုက်ပွဲအခြေအနေနိုင်ကိုရင်သတင်းပေးပို့ခဲ့တာပါတဆက်သေးပါပဲဒီလိုမျိုးတိုင်းရင်းဒေသကစီးရဲတင့်မာမှုတွေကိုခါးစည်းခံနေရတဲ့ဆစ်ဆောင်ဒုက္ခတွေတွေကြောင့်တင်ပြထားတဲ့မြမတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းသားဒေသတွေမှာမြမစစ်တပ်ကအပြစ်ခတ်ရဲစဲရေးယာယီကြီးညာထားတာကိုစိုးစိုးသူတွေရှိတယ်လို့ပဲအပြစ်ခတ်ရဲစဲမှုအချိန်ကာလကဒီထက်ပိုပြီးကြာကြာဖြစ်တဲ့ဆိုပြီးတော့ပြောဆိုမှုတွေလည်းရှိပါတယ်ဒီလိုမျိုးအပြစ်ခတ်ရဲစဲထားပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်တပ်တခါတလေရင်ဆိုင်မှုရှိတယ်လို့လက်နက်ကင်ချင်းချင်းကြမှာလဲတိုက်နေကြတော့မို့လို့စစ်ဘေးဆောင်ဒုက္ခသည်တွေကနေရမပြတ်နိုင်ရရဲကြသေးပဲဖြစ်နေပါတယ်ဒီလိုမျိုးတိုက်ပွဲတွေအပြင်စစ်ဘေးတင်နေမြေကပြည်သူတွေအတွက်တခြားအခက်ခဲဘာတွေရင်ဆိုင်နေရပါသလဲစစ်ရေးရိုက်ခတ်မှုကဘလောက်ကြီးမားကျယ်ပြန့်ပါသလဲဆိုတာကိုမြန်မာတခွင်အစီအစဉ်မှာမြင်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ပြထားပါတယ်
မန်တုံမြို့နယ်မန်မန်ရွာကမဲ့အေးကျောင်းဟာ2016ခုနှစ်တုန်းကတိုက်ပွဲရှောင်လာပြီးနမ်တူမြို့နယ်ကကျုပ်စော့ဒုက္ခသည်စခန်းမှာနေထိုင်နေတာဟာနှစ်နှစ်ကျော်ရှိနေပြီးတော့ကျောင်းတက်နေပြီဖြစ်တဲ့သူ့ရဲ့ကလေး၃ယောက်နဲ့အဲ့ဒီစခန်းမှာအတူတူနေထိုင်နေတာပါ။ဂျန်နဲ့သူ့ရဲ့မိသားစုဝင်တွေကတော့2016ခုနှစ်တုန်းကတိုင်းဒါလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်သွားတာကိုခံခဲ့ရပြီးပြန်လွတ်လာတဲ့အချိန်မှာတော့ရွာမှာပဲကြံခဲ့ပါတယ်။အခုချိန်မှာတော့သူ့အနေနဲ့အဲ့ဒီစခန်းမှာပဲစေနာဝန်နဲ့စခန်းတာဝန်နဲ့အဖြစ်ပြန်လည်ထမ်းဆောင်နေပါတယ်။အကြသေးရင်ကတက်မတော်ကဧပြီလကုန်အထိစီးရေးလှုပ်ရှားမှုတွေရပ်တန့်လိုက်တဲ့ဆိုတဲ့အတွက်မအေးကြောင်းအနေနဲ့ပြန်မှုမျှော်လင့်ချက်တွေရှိလာပေမဲ့လည်းမပြန်ရဲသေးဘူးလို့အခုလိုဆိုလာပါတယ်
။ဟိုဘက်ပြန်သွားဆိုတော့အဓိကကပညာရဲ့အရန်ပြတ်တယ်။တန်အတန်းကြီးလာဆိုရင်လည်းတို့မိုင်းမော်မှာနှမ်းဟိုင်းမှာတော်လေဆိုရင်ကချစ်ချင်းတော့ဆန်တနိုင်လောက်တနိုင်ခွဲလောက်လူကြီးချွန်တနိုင်ကလေးချွန်တနိုင်ကြော်ကြော်လောက်ပေါ့။ဝေးအရန်ဝေးပေါ့။ဒီထဲမှာရောက်လာဆိုရင်ကပညာအရန်ပိုကောင်းတာပေါ့စာလဲတော်တော်များများတော်တော်ရတော့ပေါ့ဟိုဘက်နေဆိုရင်ကတချို့လူကတောင်မအောင်ဘူးတငယ်တန်းတောင်မှ3နှစ်4နှစ်တောင်မှထားရင်ပထမတန်းရောသူတို့တောင်မအောင်နိုင်ဘူးပေါ့သူတို့ဖြစ်နေဆိုရင်ကပိုကြောက်တယ်ပေါ့ကျမတို့လည်းရှာသူတို့လည်းရှာမပြောနိုင်ဘူးလေသူတို့ဒီအဖွဲ့ဒီရွာထဲမှာဝင်လာဆိုမပြောနိုင်ဘူးမပေးဘူးဆိုမပေးမပြောနိုင်ဘူးပေါ့သူတို့ဆိုဆိုင်ရေးဆိုင်ခါတောင်းမယ်ဆိုတော့သူတို့ပေးရမှာမပေးဟန်လည်းမရအောင်ပေးတော့လည်းတရားဖွဲ့တိလာတယ်လည်းနင်တို့တရားဖွဲ့ကြွေးထားမွေးထားဆိုတော့မရအောင်အဲ့မျိုးအဲ့ဒီကြောင့်ခက်ခဲပေါ့ကြောက်ရပိုကြောက်ရပေါ့
အခုချိန်ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တက်မတော်နဲ့မဟုတ်ပဲမကြာခဏထိတွေ့မှုဖြစ်ပွားနေတဲ့အဖွဲ့တွေကတော့ RCSS နဲ့ SSPP TNLA တို့ဖြစ်ပြီး RCSS ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့ဒီလိုထိတွေ့မှုဖြစ်ပွားနေတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကကွက်ခိုင်မြို့နယ်နမ်တူမြို့နယ်နမ်ခတ်မြို့နယ်တို့တွေကနှစ်ရှည်ကြာနေတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာနေရပြန်မှုအတွက်တွန်းဆုံနေကြပါလေ။တမရော်ဘက်ကစီးလှုပ်ရှားမှုတွေကိုတော့2018ခုနှစ်နှစ်ကုန်ပိုင်းကနေဧပြီလကုန်အထိရပ်တန့်ထားမှဖြစ်ပြီးအဲ့ဒီလိုရပ်တန့်ထားတဲ့အချိန်မှာထိတွေ့မှုတွေဖြစ်ပွားပြီးလက်မြေတိုးချစ်နေတဲ့ဆိုတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုလည်းဖေဖော်ဝါရီလ၁၂ရက်နေ့နောက်ဆုံးထားပြီးပြန်လည်ဆုတ်ခွာပေးဖို့တမရော်ကထုတ်ပြန်ထားပါလေ။နမ်တူမြို့နယ်မှာဆိုရင်တော့စစ်ပေးချောင်စကန်၃ခုရှိနေပြီးအဲ့ဒီစကန်၃ခုက2016နှစ်လလောက်ကတည်းကပေါ်ပေါက်လာတဲ့စကန်တွေဖြစ်ပြီးအိမ်အောင်စု129စုကလူဦးရေ569ယောက်ခိုးလုံနေကြတာပါလူဦးရေ159ယောက်ရှိတဲ့လီစုတိုက်ပွဲချောင်စကန်ရဲ့တာဝန်ခံဦးဝံလူကတော့အခုအချိန်မှာလက်နက်ကင်ဖွဲ့တွေဟာပြန်လာခဲ့ပါလို့ခေါ်နေပေမဲ့လည်းဒေတာကန်တွေဟာအခြေအနေကိုစောင့်ကြည့်နေတာကြောင့်မပြောင်းကြသေးတာလို့လည်းအခုလိုပြောပါသေးတယ်
ဖွဲ့တော့အားလုံးကတော့ကိုယ့်နေကိုပြန်လာခဲ့ပါလို့အဲ့လိုပြောတာပဲဒါပေမဲ့မပြန်ရေးတာပဲရှိသေးတယ်ချင်းနေကောင်းကောင်းလို့လို့ပြန်မှာပါအားလုံးကတော့ဟုတ်ပဲကိုယ့်ရဲ့မိကိုယ့်ရဲ့ဟိုလက်ဖက်ချန်နေပါလေရှိသေးတော့နော်ဟောအင်းတွေစုပ်ပေမဲ့လည်းပြန်လုပ်လို့ရပါတယ်အဲထပ်ဖြစ်မှာကြောက်လို့တော့အဲ့လောက်ပဲသူတို့ကအမောတဖြည်းဖြည်းတော့ပြန်မှာအားလုံးတော့ကိုယ့်နေမိကိုယ့်ဒေတာပြန်မှာပါအခုကနင်းနေနားထားတယ်ဆိုတော့ခဏဆောင်းစားဆောက်ဆန်းနေတာပေါ့ပြုံးလို့လေခုမှကျတော့တောင်ရနဲ့ပြောင်းစပါနွားဝက်အဲ့လိုမွေးမြူရေးတွေလုပ်ကြပါလေဒီမှာကျတော့လက်လုံးလက်စားပေါ့ဒီတရက်ဟောစားတရက်လို့တရက်ဘိုးကြောက်နေပါလေလက်ချအဲ့လိုမျိုးနဲ့စားနေပါလေအဲ
ဒေသခံတွေနေရပြန်ဖို့အတွက်ဆိုရင်တော့တခြားသောဆိုရင်မှုတွေကလည်းရှိနေပါသေးတယ်အရာကတော့နေရပြတဲ့အချိန်တိုင်းသားလက်နက်ကန်တွေကရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားမှာကိုစိုးရိမ်နေကြတာပါဒီလိုဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်ဒီတက်ကံမဟုတ်တဲ့သူတွေကလူမျိုးရေးကိစ္စတွေကြောင့်ဆိုတဲ့ပြောဆိုမှုတွေရှိနေပေမဲ့အဲဒီလိုပြောဆိုနေကြတာဟာမှန်ကန်မှုမရှိပဲနားလည်မှုလွဲတာကြောင့်ဖြစ်တယ်လို့နံမတူမျိုးနဲ့ကြက်ချင်းညီတင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးဆိုင်ပါညာကအခုလိုဆိုပါတယ
်ဒီတိုင်းသားဥမာလူနေစုဆိုတာနော်ဒီဒီဒေတာမှာရှိတဲ့ခြေရွာအားလုံးကဒီတော်ပိုင်းဆက်ဆံတဲ့နေရာမှာခွဲခြားဆက်ဆံတာတော့မရှိဘူးเนาะလူတွေတိရတော့လောက်တော့ခွဲခြားဆက်ဆံမှုကမရှိဘူးဒီလိုဒန်းလူပဲဆက်ဆံတယ်ဟိုဒီရွာကနာစီဟိုရွာနာစီဆိုတဲ့သဘောမျိုးလည်းမရှိကြပါဘူးဒါပေမဲ့ဒီတို့ဖြစ်နေတဲ့ဥစ္စာကိုကတို့ရဲ့ဒီတိုက်ရေးကိစ္စเนาะတိုက်ရေးရှမ်းတဲ့ဒီပလောင်နဲ့ရှမ်းရယ်လို့ဖြစ်တာမဟုတ်ဘူးသူကဒီပလောင်တရားတွေတတ်နေဒီ RCS တတ်ဖြစ်ကြတာလူမျိုးရေးတဲ့လူဖြစ်တဲ့ပြဿနာမဟုတ်ဘူးပေါ့ဒါမဲ့တချို့ကြတော့အမြင်ဆောင်ပြီးမှလူမျိုးရေးလို့မြင်သွားတော့အဲ့မှာပြဿနာတော့မကြီးတယ်မကြီးသွားတော့ပေါ့အဲ့လိုကြောင်းပါအမှန်ကတော့တို့ဒီတော်ရင်လက်နဲ့ကန်ဖွဲ့စည်းတွေကတော့ဘယ်တော့မှတို့ဟိုခွဲခြားဆက်ဆံပြီးတော့တို့ဒီရွာကိုတို့လူမျိုးမဟုတ်တဲ့ရွာကိုတို့ကခွဲခြားဆက်ဆံတာတော့မရှိဘူးအားလုံးကိုတို့ကတော့ဆက်ဆံပါလေကောင်းမွန်ဆက်ဆံတယ်ဒါပေမဲ့တခါလေကြတော့ပြောလို့ပေါ့ဒီရွာထဲရောက်လို့ရှိရင်တချို့ကဒီရွာသားတွေကမနေတတ်မထိုင်တတ်နဲ့တွားပြီးတော့ပူးမိတာတို့ပေါင်းမိတာတို့နောက်ဆုံးကြတော့ဒီအတူတူစားတောက်တာတို့ရှိကြတာပေါ့ရှိပြီးတော့မှတချို့လူကအမြင်ကတမျိုးဆောင်းသွားတာတွေရှိတော့ပေါ့လေအဲ့လိုကြောင့်ပဲသူတို့ပြဿနာတွေကမကြီးသွားတယ်မကြီးသွားတယ်တချို့ကလည်းဟိုတရင်ပေးရအမားတရင်ပေးဆိုတာလည်းရွာသားအချင်းချင်းတရင်ပေးတာဟိုလက်နက်ကန်ဖွဲ့ကနေပြီးတရင်ကတော့ဘယ်တို့ဘယ်လို့မှမရနိုင်ဘူးတို့ဝင်လာတယ်ပြန်ထွက်သွားတယ်အဲ့လိုသဘောမျိုးပဲရှိတော့ဘူးဝင်လာတဲ့အချိန်မှာတို့အဲ့မှာရွာသားတွေစီကနေရတဲ့တရင်ပဲနောက်တို့ရွာကိုပဲပြန်ပြီးတော့ဒီအရေးတဲ့ဆိုင်ရာလှုပ်သွားတယ်ဒုက္ခပေးတာတွေလည်းဖမ်းတာစီးတာတို့ဖြစ်သွားတာတော့ဘောနော်အဲ့ဒါရွာသားကြောင့်ရွာသားထိခိုက်တာပဲရှိရင်အရေးကြီးတာအမြင်ဆောင်သွားလို့ဒါဟိုလူတွေကထင်ကြတာအမှန်တော့အဲ့လိုတို့တတ်တည်မှာတော့အဲ့လိုမရှိကြပါဘူးအ
ခုချိန်မှာတော့တမတော်ဘက်ကစီးရေလှူရှာမှုတွေရပ်တန့်ထားတဲ့အပေါ်ငင်းချမ်းရေးလိုလားနေတဲ့သူတွေကကြိုးဆိုကြပေမဲ့အဲ့ဒီတက်အချိန်ပုံများများရပ်တန့်တင်နေဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်တမတော်ဘက်ကတော့အဲ့ဒီအပြည့်ရက်နေတဲ့ကာလအတွင်းစိုးနွေးဝယ်တွေကိုအများဆုံးကောင်ထည်ပေါ်ဖို့ရှိရဆိုပြီးတော့လည်းပြောဆိုထားပါသေးတယ်အခုချိန်မှာတော့မြန်မာနိုင်ငံမှာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဖွဲ့ရှိနေပြီးမျိုးသားပြန်လည်တင်မြေရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနကတော့လက်မှတ်မရေးထိုးရသေးတဲ့အဖွဲ့10ဖွဲ့ကိုလည်းနိုင်ငံရေးစွန့်ဝဲတွေစီအမြန်ဆုံးရရှိအောင်စ조사နေတယ်လို့ပြောဆိုထားပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာကသတင်းအေဂျင်စီကနေဒီလိုပြောပြပို့လိုက်တာပ
ါမြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညရေမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒိုင်းလေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒိုင်းလေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းအစီအစဉ်မှာတော့မြစ်ဆုံစီမံကိန်းဆက်လုပ်ရေးမလုပ်ရေးကြောင့်အစိုးရအနေနဲ့နိုင်ငံရေးတန်တမာရေးနောက်ဆက်တွဲကြုံရနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီမြစ်ဆုံကိစ္စကိုစိတ်ဝင်စားစောင့်ကြည့်အခက်ခဲနေကြတဲ့သတင်းစာဆရာတွေဖြစ်ကြတဲ့ဦးစေရသူဦးတီရသွေးတို့ကိုကျွန်တော်ဖိတ်ကြားထားပါတယ်ဆရာဦးစေရသူဆိုလို့ရှိရင်သူတို့ရဲ့ဒီ voice channel မှာမြစ်ဆုံကိစ္စကိုဒီတစ်ပတ်ညနေဖုန်းဆောင်ပါဖြစ်နေရေးထားတာရှိပါတယ်နောက်ဦးတီရသွေးရဆိုရင်လည်းဒီတစ်ပတ်ထဲမှာပဲဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးသဘောထားအမြင်ဆောင်ပါတစ်ခုရေးသားထားတဲ့ပုံကိုလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်လို့အရင်ဆုံးပေါ်လေဒီမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားအမြင်သဘောထားကွာချက်တွေရှိနေတဲ့အပိုင်းကိုအရင်ဆုံးကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဆွေးနွေးစေချင်ပါတယ်ဒီအစိုးရတော့ဒီမြစ်ဆုံကိစ္စဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်ဆိုပြီးတော့ဒီတစ်ပတ်ထဲမှာပဲပြောသွားတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံလည်းပဲစီမံကိန်းကိုစာချုပ်ပါသဘောတူညီချက်တိုင်းလိုက်နာပြီးအကောင့်ထဲပို့ဖို့ဆိုပြီးတွန်းအားပေးနေပါတာတွေရှိပါတယ်ဒီမြန်မာလူထုကြားမှာတော့ဟိုဒီစီမံကိန်းကိုအတိုက်ခံဟိုလက်မခံခြင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကိုတရားသွေးဒီကိစ္စမှာမြန်မာလူထုအစိုးရနဲ့ဒီတရုတ်နိုင်ငံကြားမှာအမြင်သဘောထားတွေကဘလို့တွေဘလောက်တောင်ကွာချက်တွေရှိနေတယ်လို့နားလည်ထားလဲခင်ဗျာ
တရုတ်နိုင်ငံကတော့လေဟိုကျွန်တော်အမြင်ပြောရရင်ဒီ Dawson City ကို NLD ဖပြီးတော့ကျွန်တော်တို့ဒီအာသာရလာတဲ့အစပိုင်းမှာတော့ဒီလောက်မဆိုးဘူးပေါ့နော်ဒီလောက်မဆိုးဆိုတော့တို့ကလည်းတခါမှကျွန်တော်တို့ဒီတိုင်းပြည်ရဲ့ဒီအုပ်ချုပ်ရေးအာဏာကိုရရှိတဲ့ဒီအတိုက်ခံပေါ့နော်အတိုက်ခံပေါ်ရတဲ့တစ်စလုံးလက်တည်လာပြီးပထမဆုံးကျွန်တော်ဒီအုပ်ချုပ်ရေးအာဏာကိုရရှိလာတဲ့ဒီပါတီတစ်ခုနဲ့ခေါင်းဆောင်မှုအစ်တစ်ခုကိုတို့အနေနဲ့လည်းဒါပထမဆုံးကြုံတွေ့ရတာဖြစ်တဲ့အတွက်တို့အနေနဲ့လည်းအများကြီးချိန်ဆနေတဲ့အပိုင်းမျိုးအစကတူကရှိတာပေါ့နော်ဆိုတော့အဲ့လိုအခြေအနေရနေပြီးတော့ကျွန်တော်တို့ဒီဖြည်းဖြည်းချင်းကျွန်တော်တို့ဒီလက်ဖက်ဆက်ဆက်ရိုးထူတော်လာပေါ့နော်ဒီဂျော်ဂျာစီအစိုးရနဲ့ပြုတ်နိုင်ငံနဲ့ကြားမှာအဲ့တော့အဲ့ဒီအချိန်မှာပဲကျွန်တော်တို့ဖြစ်နေတော့ဒီရခိုင်ရေးကိစ္စတွေဖြစ်တာပေါ့နော်ရခိုင်ရေးကိစ္စတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီနိုင်ငံတကာပရက်ရှာတွေဝင်လာတဲ့ခါမှာတော့၃နှစ်ဆိုတဲ့ကာလပတ်မှာတရုတ်နိုင်ငံနဲ့ဒီလိုတမားရိုးကြကျွန်တော်တို့ဒီလိုမျိုးဟိုနိုင်ငံဖြစ်ဖြစ်အပြင်ကိုကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်တို့ဒီပရက်ရှာတွေအောက်မှာပေါ့တော့ဟိုရုံးကန်တဲ့ခါမှာတရုတ်နိုင်ငံအကူအညီတွေဘလာပေးမှမဟုတ်အများကြီးယူခဲ့ရတယ်ရည်ပြေးမှုတွေအများကြီးယူခဲ့ရပေါ့ဆိုတော့ဘလို့ဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုလိုရင်းတူရှင်းပြောရရင်ဟိုသမားဘက်ကတော့ကျွန်တော်တို့ NLD ကကျွန်တော်တို့ဒီပို့ပြီးတော့ဒီမိုကရေစီကိုဟိုလိုလားတောင်းတာတယ်ပို့ပြီးတော့ပြည်ရင်ကြောင်းလေးတွေကိုအရင်ဥပဒေစင်ဆိုအပ်ထွက်ပို့ပြီးတော့ဟိုကြက်ကြက်ပြက်ပြက်ပေါ့နော်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တခါလေမင်းနဲ့ဆန်ဆန်လုပ်မယ်လို့ယူဆတဲ့အနေအထားမှာတရုတ်နိုင်ငံနေနဲ့ဟိုတတိထားဆက်ဆံခဲ့ပြီးမဲ့ဒီအဖြစ်ဖြစ်ချင်းကြတော့ကျွန်တော်တို့ဒီအကောင်သတိကြည့်နေတဲ့မှာလဲဒီကျွန်တော်တို့ဒီပြည်ရင်ကြောင်းလေးရအရှိန်ဟိုတိတ်မပြေးဘူးခပ်ဖြေးဖြေးပဲသွားတဲ့ဒီအနေအထားမှာရှိတယ်လို့ပဲနောက်တစ်ဖက်မှာလည်းဒီရခိုင်ကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတကာအကြံပေးကိုဟောအရင်ရှိခဲ့တဲ့ကျွန်တော်တို့အစိုးရလိုမျိုးပဲကျွန်တော်တို့တရုတ်နိုင်ငံရဲ့ဒီကျွန်တော်တို့ဒီအားကိုယူပြီးတော့ရင်ဆိုင်ရတဲ့အနေအထားလေးလက်ရှိလာအခါကျတော့ဒီ၃နှစ်အတွင်းမှာတရုတ်နိုင်ငံကအရင်ရှိခဲ့တဲ့ကျွန်တော်တို့ဒီဖြီးဝါးရေးကျွေးပေါ့နော်ဖြီးဝါးကျွေးဆိုတာကျွန်တော်တို့ဒီဂရီကဝတ်ရှိခဲ့တဲ့စာချုပ်ရှိခဲ့တဲ့စာချုပ်တွေကိုပြန်လည်အကောင်အထည်ပို့ဖို့ကိုကျွန်တော်အနေနဲ့ဒီပြန်ပြီးတော့ဒီလက်ရှိကျွန်တော်တို့ဒီ2020အစိုးရဒီအပိဘအချိန်ရောက်ပြီလို့သူတို့တွေးပုံရပါတယ်ဘာလို့ဆိုတော့တော်တော်တန်တန်လည်းဒီအစိုးရကသူတို့အများကြီးရက်တည်ပြီးလုပ်ပေးခဲ့တယ်ဒီအစိုးရသဘောတဘာဝကိုလည်းနားလည်သွားပြီးဖြစ်တဲ့တော့ဘာလို့ချိပို့ပြီးတိုးလာတာပေါ့နော်ကျွန်တော်မြစ်တုံနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်နားလည်တာဆိုလို့ရှိရင်ကျွန်တော်တရုတ်နိုင်ငံအနေနဲ့ကဂုံတိတ်ခါအနေနဲ့ဆိုသူတို့ရဲ့ထုတ်ထားပြီးသားအနေထားမှာသူတို့ရဲ့ဂုံတိတ်ခါအနေနဲ့သူတို့ရဲ့နောက်တစ်ခါဩဇာညောင်းမှုကိုလည်းဆန့်တတ်တာလည်းပါတာပေါ့နော်ဆိုတော့ဟိုထပ်ပြီးဖြားပေးလာတဲ့အမျိုးအញ្ញမ်းရှိချင်းနည်းနည်းတွေ့ရတယ်ပို့ပြီးတော့ ရှိပိုပြီးပြည်သားလာတဲ့အတွက်ကပါဆိုတော့တောင်ဆန်းစစ်ကြီးဟာဒီနိုင်ငံသားချင်းနှိမ့်နှုတ်မှုကိုလိုလားတယ်ဆိုတော့အဲ့လိုစစ်သားချုပ်တွေဖြတ်လိုက်လို့နိုင်ငံသားချင်းနှိမ့်နှုတ်မှုတွေတန့်သွားမှာစိတ်ပြတ်သွားမှာဆိုရင်လည်းဆိုတဲ့အချက်ကိုတို့ကဟိုအားတားချက်လိုမျိုးကောက်ကင်ပြီးတော့ကျွန်တော်တို့အဲ့ဒါကိုအော်ပြီးတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီဇင်ဘာမှာကျွန်တော်တို့ဒီကချင်ဒေသကိုသွားပြီးတော့ဟိုတရုတ်တန်ရုံကလည်းတွားရောက်နေပတ်ပြီးတဲ့နောက်မှာထုတ်ပြန်တဲ့ကျွန်တော်တို့ကြေညာချက်မှလည်းပေါ်ပြရတယ်ဆိုတော့အနေအထားကတော့တို့ကအသာစီးရနေပြီးတော့ကစားမယ်ဆိုတဲ့အနေအထားရှိတယ်ထို့တော်လည်းပဲမြေပြင်မှာကတော့ကျွန်တော်တို့ပြည်သူလူထုပေါ်တော့ဒီကျွန်တော်တို့ကချင်ဒေသမှာလည်းမဟုတ်ဘူးမြစ်ဆုံရှိတဲ့ကချင်ဒေသမှာလည်းမဟုတ်ဘူးဒီမြစ်အောက်ဘက်တကြောလုံးမှာရှိတဲ့ကျွန်တော်တို့ပြည်သူလူထုအားလုံးတနိုင်ငံလုံးမှာရှိတဲ့အားလုံးကတော့ကျွန်တော်တို့ဒါဟိုအင်အားသုံးပြီးအနိုင်ကျင့်ခံရတယ်လို့ခန့်စားရတယ်ဆိုတော့အဲ့ဒီအနေအထားမှာရှိပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ဟိုတခုရှိတာဒီတရုတ်နိုင်ငံအနေနဲ့ဒီသူ့ရဲ့စီးပွားရေးမဟာဗျူဟာရေးမှာပါနေတဲ့ဒီမြန်မာနိုင်ငံမှာသူ့ရဲ့ဒီလက်ရှိလုပ်နေရတဲ့ရောဒီနောက်မှာလုပ်ဖို့ရှိနေတဲ့လုပ်ငန်းတွေမှာဟိုစန့်ကျင်တာမျိုးတွေနောက်ထပ်ကြိုးဝမှာကိုစိုးရင်လို့အလျှော်မပေးကျင်တာမျိုးရောဖြစ်နိုင်လားဒီချို့ကအဲ့လိုစဉ်းစားချက်တွေလည်းရှိပါတယ်တရုတ်နိုင်ငံအနေနဲ့ဟိုဒါက president တဲ့ပေါ့နော်ဒီကိစ္စမှာသူ့ဘက်ကအလျှော်ပေးလိုက်ရတယ်ဆိုရင်နောက်တခြားလိုဟိုအငင်းပွားစရာဖြစ်နေတဲ့စီမံကိန်းတွေဘာတွေမှာကန့်ကွက်တာတွေဘာတွေပို့ပြီးတော့အားကောင်းလာမှာကိုစိုးရင်တဲ့သဘောမျိုးနဲ့ဒါကိုသူကလည်းဟိုအလျှော်မပေးကျင်တဲ့သဘောမျိုးများဖြစ်နေလားကိုဒီရသူရ
ဟုတ်ကဲ့ဒါတော့လေဟိုဟိုတို့လိုဟိုဘယ်လိုခေါ်မလဲကျွန်တော်တကယ်ပါဖူးပေါ့နော်အမှန်တမ်းကဩဇာအာဏာရောကျွန်တော်အင်အားကြီးမားတဲ့နိုင်ငံတစ်မျိုးနိုင်ငံဒီလိုမျိုးနိုင်ငံကြီးလိုဟာမျိုးကတော့ပို့ပြီးတော့ကျွန်တော်တို့ဒီလိုသဘောထားမျိုးပို့ရှိတာပေါ့ဗျာဟိုနောက်ကျင်သွားအောင်ဘာလို့လဲကျွန်တော်တို့ဒီချင်းနီစီမံကိန်းမှာလည်းတပ်တနာရှိခဲ့တယ်လို့ကျွန်တော်တို့ဒီမြေဆုံမှာလည်းဒီလိုမျိုးဟိုတို့ဟိုပေါ့နော်ကျွန်တော်တို့လည်းကြားပါတယ်လားဒီနိုင်ငံကြီးရဥဒေသိလက်ထက်မှာဒါကိုရလိုက်ပြီးတော့ဟလာကျွန်တော်တို့ဒီတင်းကျွန်တော်တို့ဒီရင်းနှီးချုပ်နှံမှုပေါ်တော့ဒီလုပ်ငန်းကိုကျွန်တော်တို့ဒီမြစ်ဆုံစီမံကိန်းကိုဟလာဟိုအတုံးပြုပြီးတော့အတုံးချပြီးနိုင်ငံရေးအတွက်သူ့နိုင်ငံရေးအတွက်အတုံးချသွားတယ်လို့သူတို့တွေခံစားသူခံစားချက်မကောင်းဘူးပေါ့နော်ဒီလိုမျိုးဒီသူတို့ရဲ့ရင်းနှီးချုပ်နှံမှုတွေစီမံကိန်းတွေပေါ်မှာလည်းလွတ်သက်တယ်လို့ရပ်ဆိုင်ပြီးတော့နိုင်ငံရေးအမြတ်ထုတ်တာသူတို့ဟိုမကြည့်တတ်ဘူးပေါ့ဗျာဒါကြောင့်မို့လို့တောက်တော်တာမျိုးတွေဘဝဒီမှာဆက်ပြီးမဖြစ်အောင်ဟလာသူတို့ဘက်ကလည်းဒီကိစ္စကိုတင်းထားတယ်ဆိုတာဒါဖြစ်နေတာပေါ့နော်ဟိုသို့တော်လည်းပဲဟိုဒီကိစ္စမှာကျွန်တော်အမြင်ပြောရရင်တော့ဟိုနှစ်ဖက်ညှိနှိုင်းပြီးတော့ပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်ဒီစာချုပ်တွေချုပ်ခဲ့တာဥဒေသိနဲ့တက်ပါလည်းမဟုတ်ဘူး။ကိုယ့်ဘက်ကကျွန်တော်တို့ဖြစ်ဆိုရပေါ့နော်။ကျွန်တော်တို့တရားဝင်ကျွန်တော်တို့ဒီလူတို့ကရွေးတောက်တင်တော့ထားချက်မရှိတဲ့အစိုးရတရားရဲ့အောက်ပါချုပ်ထားတဲ့ဟာဒီဟိုစာချုပ်တစ်ခုဖြစ်တဲ့အတွက်ပေါ့လို့အများကြီးကျွန်တော်တို့စွန့်စားမှုကြီးမှတဲ့အချိန်မှာချုပ်ထားတာဗျ။ဆိုတော့ဒါကဟိုထိခိုက်နိုင်တယ်ဒါတော့တရုတ်နိုင်ငံလက်ခံပြီးတော့ကျွန်တော်တို့ညှိနှိုင်းတဲ့နည်းနဲ့သူတို့ရဲ့နောက်ကိုဒီလိုမျိုးမဖြစ်ပြခြင်းမှုဆိုရဟာကိုအခြေရှားတဲ့တာပေါ့နော်။
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ဦးစီရဲ့သူရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ကျွန်တော်အရင်ဆုံးတစ်ချက်အနေနဲ့ကတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ပေါ့လေမြန်မာလူလူဒီမြန်မာဆိုးရွားနဲ့ဒီတရုတ်နိုင်ငံတို့ကြားမှာအမြင်သဘောထားဘလောက်ထိကွာဟနေလဲတလဲဆိုတာကိုအရင်ဆွေးနွေးစေချင်ပါတယ်အခုကျွန်တော်ကြားသိရတော့ဆိုလို့ရှိရင်တော့ဒီစီမံကိန်းကိုဒီဒေသခံကချင်တိုင်းသားတွေမှသာမကပေါ့နော်မြန်မာနိုင်ငံသားတွေကြားထဲမှာလဲဟိုလက်မခံချင်တဲ့သဘောထားတွေကျွန်တော်ကြေကြေလောင်ကြားနေရတာရှိပါတယ်ဒီမြန်မာဆိုးရွားကတော့ဒီစီမံကိန်းကိုအရွယ်စားလျှော့ချတာဒါမှမဟုတ်လဲနေရာပြောင်းတာဒါမှမဟုတ်လေတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုနဲ့အစားပြန်ပေးတာစသဖြင့်ပေါ့လေဖြစ်နိုင်ရရှိတဲ့နည်းလမ်းတွေစဉ်းစားနေရဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဟိုတရုတ်ဆိုးရဘက်ကတော့ဒီဆန့်ကျင်နေဆိုတာဒီမြန်မာလူထုတရက်လုံးကသဘောထားမဟုတ်ဘူးဆိုတဲ့သဘောထားမျိုးနောက်ပြီးတော့စီမံကိန်းကတကယ်လုံးမယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်ဆိုတဲ့သဘောထားမျိုးတွေသူကဇောင်းပေးပြီးပြောနေတယ်ဆိုတော့ဒီမြန်မာလူထုနဲ့ဒီဆိုးရနဲ့တရုတ်နိုင်ငံကြားမှာဟိုကိုဒီစီမံကိန်းနဲ့ပတ်သက်လို့အမြင်တွေကဘလောက်တော့ကွာနေတယ်လို့နားလည်ထားလဲခင်ဗျ
အဲ့တော့တရုတ်ကတော့ဟိုဒီစီမံကိန်းကိုဒါစကျင်တာကျွန်တော်တို့သိကြတယ်ပေါ့နော်ဒါပေမဲ့ဘလို့ပုံတိုင်းစကျင်လဲအဲ့ဒါတော့သူတို့ကတော့မပြောဘူးသူကတော့ကျွန်တော်နားလေတာတော့သူအဖြူမဲတစ်ခုခုပြောစေချင်တယ်ပေါ့လေဆိုတော့တရုတ်တမတ်ကပြောရမှာကျွန်တော်ဖတ်လိုက်တာတစ်ခုကတော့သူကဘာလဲဆိုတော့ဒါမြန်မာပြည်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ဖို့ရဲ့နောက်တစ်ခုကတော့ဟိုတရုတ်မြန်မာစီးပွားရေးစာတော်မှာပေါ့ဗျာအဲ့ထက်မှာစီမံကိန်းကြီးပါတဲ့ခါကျတော့စွန့်ရင်တော့ရတဲ့ဟာလေအများကြီးပါလာတော့ဆိုတော့သူကတော့ပြန်စတင်တဲ့သဘောပေါ့ဆိုတော့ဟိုသူ့ဘက်ကဟိုစကျင်တာတည်ကြတယ်ဒါပေမဲ့ဘလို့ရွယ်စားဘလို့ပုံစံမျိုးအရင်ပုံစံမျိုးလုပ်ချင်လာမတဲခွဲဘူးပေါ့နော်ညီမဆိုးရကတော့ဟိုနောက်ဆုံးဦးတောင်းဆုံးပြန်ပြောတဲ့ဟာပေါ့ဒီဒါကတော့နောက်ဆုံးဟိုတာဝန်ရှိဆုံးပုဂ္ဂိုလ်ရဲ့တယောက်လည်းဖြစ်တယ်နောက်ပြီးတော့ဟိုလက်ရှိအခြေအနေကိုလည်းသိတယ်ဂျင်းနီနှွန်းနဲ့ဝန်ကြီးပြောတာဆိုတော့သူ့ဟာကတော့အမှန်ဆုံးထင်ရတယ်သူကတော့ဘာပြောလဲဆိုတဲ့ခါကျတော့ဟိုခုနကပြောခဲ့တဲ့အတိုင်းပဲဟိုရွှေ့ရင်ရွှေ့မယ်ဒါမှမဟုတ်ရွယ်စားသိရင်သိမယ်ဆိုတော့နကူပုံစံအတိုင်းအခုလက်ရှိချုပ်ထားတဲ့အတိုင်းတော့သူကမလုပ်ချင်တဲ့သဘောတော့တော့ဖြစ်နေတယ်ပေါ့အဲ့ဒီမှာကျတော့အဲ့ဒါကိုမြန်မာဘက်ကအဲ့လိုသဘောထားရှိတဲ့ဟာကိုပြုတ်ဘက်ကခံရင်လက်ခံရင်တော့အဆင်ပြေမှာပဲလေကျွန်တော်မြင်တော့ပြီးလို့မရစရာတော့အကြောင်းမရှိဘူးပေါ့နော်ဒါကဟို
နှစ်ဖက်ဆရာကလည်းဘာလို့လဲရံဖြစ်နေတယ်ဆိုရတာမဟုတ်ဘူးနောက်ထပ်လှုပ်ရှားလှုပ်ရှားလဲခုနကြောက်ကြည့်လို့ဟာမျိုးပေါ့နော်တခြားရံမျိုးတွေအများကြီးရှိသေးတယ်ဆက်ဘက်ကထောက်ဆရာရှိတဲ့ခါကျတော့ခုနဟာလေးပဲအဲ့နှစ်ခုဆိုရနှစ်ခုထိတ်တိုက်တွေ့ပြီးတော့ဒါညှိလိုက်မယ်ဆိုရင်တော့အဆင်ပြေသွားမယ်ပေါ့မြန်မာပြည်ဘက်ကတော့ဘာလို့လိုလဲဆိုကိုယ့်ဘက်ကဘာလို့ရှားလဲအဲ့ဒါတော့ပြတ်ဖို့လိုတယ်ကကျွန်တော်မြင်တာလေ
ဟုတ်ကဲ့ပါဆိုတော့ကျွန်တော်တခုရှိတာဒီတရုတ်နိုင်ငံအနေနဲ့သူဒီစီးပွားရေးမဟာဗျူဟာတွေချထားတဲ့အထက်မှာဒီမြန်မာနိုင်ငံငါလည်းတစိတ်ပိုင်းပါနေတာဆိုတော့သူဒီလက်ရှိနောက်ဆုံးမြန်မာနိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေရရှိနေတဲ့နောက်လုပ်ဖို့စီမံကိန်းတွေလည်းရှိနေတဲ့အချိန်မျိုးမှာဒီလိုမျိုးမြစ်ဆုံကိစ္စမှာသူ့ဘက်ကဟိုတစုံတရာရှော့ပေးရတယ်ဆိုရင်နောက်မှဒါမျိုးတွေဖြစ်လာမှာကိုစိုးရင်ချက်တွေကြောင့်သူကအလျှော့မပေးခြင်းတဲ့သဘောမျိုးလားအဲ့လိုမျိုးစဉ်းစားမယ်ဆိုရင်ရနိုင်လား
ကျွန်တော်မြင်တော့ရှော့ပေးရတယ်ပါညာဆိုတာတော့နှစ်ဖက်ဒီရှိကျိုးစည်းဝါကြည့်တယ်ဆိုရင်တော့ဒါကတော့ပြည်လည်မှာပဲလေပေါ့လဲဆိုတော့နိုင်ငံပြောင်းပြေးသွားလို့လည်းမရဘူးဒီဥက္ကဋ္ဌကလည်းမြန်မာစီကလိုချင်တာရှိတယ်မြန်မာလည်းဒီဥက္ကဋ္ဌလိုချင်တာရှိတယ်ဆိုတော့ပြီးတဲ့ခါကျတော့အခုရက်ထိကိုဘာပြောပြောခုနှစ်နှစ်လောက်ဒါကတော့2017ကတည်းကဆိုစောင့်လာခဲ့ပြီးပြီဆိုတော့ဟိုနောက်ထပ်နည်းနည်းလေးပြောင်းလိုက်လဲကျွန်တော်အမြင်တော့အများကြီးတော့မနစ်နာနိုင်ဘူးလို့ထင်တယ်ကျွန်တော်ထင်တော့အဖြူမဲအဖြေပြည်ချင်တာပဲလေဦးသိန်းစိန်လက်ထက်ကလည်းဖြူမဲကဒါနှစ်ကုန်ဒီနောက်ထပ်နည်းနည်းဒီကျွန်တော်ရွှေ့လိုက်တယ် sorryဒီနေ့သူတက်တန်းကုန်ဒီကျွန်တော်ရွှေ့လိုက်တယ်အခုလဲရွှေ့ရင်ရွှေ့မလားမရွှေ့ဘဲနဲ့ခုနကပြောရတာပေါ့ဒီနောက်ထပ် option တစ်ခုပေါ့ရွှေ့စရာတစ်ခုကိုယ့်ဘက်ကသွားမလားအဲ့ဒါမျိုးပဲကျွန်တော်အမြင်တော့သုံးဖြတ်လိုက်ဖို့လိုတယ်နှုတ်ဆိုရင်ဒါကြီးကနှစ်ဖက်ဂျာထဲမှာစူးလို့ဖြစ်နေတယ်ဗျာစူးကတော့ကျွန်တော်အမြင်တော့ထွင်ပြစ်မှဖြစ်မယ်ဗျာထွင်မယ်ဆိုရင်လည်းဒီဒေါ်ဆန်းစုကြည်လိုမျိုးအခုဒါပြည်သူလူထောက်ခံမှုရထားတဲ့ဒီမျိုးကလုံးမှာပဲဒါပြည်သူတွေကကျေနပ်မယ်ပေါ့နော်ကျွန်တော်အမြင်တော့ဆွေလိုက်ရလေအရန်ကြီးတော့ပြဿနာမတက်တော့ဘူးခုနကလိုကိုလူချင်တာပါလေဒါတော့ပြည့်ပြည့်စုံစုံစဉ်းစားဖို့လိုရပေါ့နော်ကိုဘက်ဆိုင်ကိုလည်းကြည့်ဖို့လိုရမယ်အဓိကတော့ကိုလူချင်တာပါလေဒါကြည့်ဖို့လိုရဗျအဲ့ဒါနဲ့ချလိုက်ရင်တော့ကျွန်တော်မြင်တော့စင်ကြီးမဲ့တင်တယ်ဟိုဘက်ကလည်းလက်ခံနိုင်ပါပဲနော်
โอเคสรุปโหဒီဒီဘက်ထဲမှာပဲပေါ့လေတက်တက်ဆန်ဆန်ဒီတရုတ်ကွန်မြူနတီပါတီရဲ့အားပေါ့ Global Times သတင်းစာမှာလည်းသဘောထားအမြင်ဆောင်းပါးတစ်ခုကျွန်တော်တွေ့ရပါတယ်ဟိုသူဆောင်းပါးရေဝီယာပြောမယ်ဆိုရင်တော့ဒီမြစ်ဆန်စီမံကိန်းကိုလှုပ်တင်နေဆိုတာကိုဇောင်းပေးထားတာပါဟိုသူထဲမှာထောက်ပြထားတာတချို့ကတော့2017မှာဒီရေရွာရေအားလေးစစီမံကိန်းကိုတရုတ်ကွန်မြူနတီတိဆောက်ခဲ့လို့ရန်ကုန်မီးပေးနိုင်ခဲ့တယ်ပေါ့လေဆိုတော့အခုမြစ်ဆုံဆိုရင်လည်းဒီလိုပဲအကျိုးရှိနိုင်တဲ့ကိစ္စတွေရှိတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒါလို့ပေါ့လေဒေသခံတွေထိခိုက်နေတဲ့နယ်ပယ်ပတ်ဝန်းကျင်ထိခိုက်တာတွေရှိမယ်ဆိုပြီးကန့်ကွက်တာတွေရှိပေမဲ့လည်းတကယ်တမ်းဒါလို့ပေါ့လေအကျိုးခံစားရတဲ့အပိုင်းတွေရောတကယ်ပဲရှိနိုင်သလားကိုဇေယသူပဲဆွေးနွေးပြပါဦးခင်ဗျာ
အဲသူကအကျိုးကတော့ရှိမှာပေါ့လေဘယ်လုပ်ငန်းမဆိုကိုအကျိုးမရှိရင်တော့ဒီစီမံကိန်းကြီးကစကြရကိုကဘာမှမကောင်းဘူးဆိုရင်တော့စပြစ်မှာတော့မဟုတ်ဘူးဒါပေမဲ့အကျိုးမြတ်ကဘလောက်များနေလဲပေါ့နော်ဥမာ50 50 40ကလေးစေ60လားဘယ်ဘက်ကတာနေလဲပေါ့နော်ပြီးရင်ခုနကလိုမျိုးစူးချိုးတွေဆိုရင်လဲကိုကရှောင်တိန်နိုင်မလားအဲ့ဒါမျိုးတော့တွက်ဖို့တော့လိုတာပေါ့ဟိုရုပ်ဘက်ကဒါမျိုးတွေဟိုသူများတွေမစိုက်ထုတ်နိုင်တဲ့အချိန်မှာသူကဝင်ပြီးစိုက်ထုတ်ပေးတာအဲဝင်ပြီးတော့ခုနကလိုမျိုးပေါ့လေဂျင်းနီညှို့နိုင်ကြတာဒါတွေကတော့ဟိုကျွန်တော်တို့ကြိုဆိုရမှာပဲဒါပေမဲ့ဟိုကိုနိုင်ငံရဲ့အကျိုးစီးပွားပေါ့လေပြီးတော့ခုနကလိုမျိုးဒါလွန်ခဲ့တဲ့ဟို10နှစ်လောက်ကဒါချုပ်ထားတဲ့ဟာဖြစ်နေတဲ့ခါကျတော့လက်ရှိချိန်နဲ့ကမကိုက်တော့ဘူးဆိုရင်ဒါလုံးလုံးဖြတ်ဖို့လဲဒါဒီဘက်ဆိုရပြောတာလည်းမဟုတ်ဘူးရွှေရင်ရွှေမယ်ဒါမှမဟုတ်ရွယ်စားတည်ရင်တည်မယ်ဒါမှမဟုတ်လဲတခြားစီမံကိန်းနဲ့လဲလို့လဲရနိုင်တယ်ဆိုတော့ခုနကဒီတက်ရှိကုမ္ပဏီကကြတော့လဲတရုတ်နိုင်ငံပိုင်းလိုဟာမျိုးပဲပေါ့နော်ခုနလိုမျိုးဒါနိုင်ငံရင်းနဲ့လဲစဉ်းစားလို့ရတဲ့ကုမ္ပဏီကလည်းဖြစ်နေတဲ့အခါကျတော့သူကတော့လက်ရှိမှာထားတော့ဒေါ်လာ1 billion လောက်စိုက်ထားရတယ်ဆိုရင်တခြားစီမံကိန်းနဲ့လဲပေးမယ်ဒါမှမဟုတ်နေရာပြောင်းလိုက်တယ်ဆိုရင်တော့ကျွန်တော်မြင်တော့အတင်ပြေသွားနိုင်တယ်ဒါဟုတ်ပဲတရုတ် Global Times ဆိုတာလဲတွေ့ရအဘောကလဲတော်နေတဲ့ဘောပါပဲပေါ့နော်ကျွန်တော်မြင်တယ်ပေါင်းစန်းစုကြည်ဟိုကစကားတောင်သူကပါပြောပြောကြီးညွှန်းထားလိုက်ပြီးတယ်ဒါမြန်မာပြည်နာမည်ပြတ်မယ်ပါညာ
ဟုတ်တယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုက်မှမှရှိနေပါတယ်အရင်ဆုံးကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
မာရီနာမည်ပြမယ်ဆိုတာကလောက်သွားတာအရှိအစအစိုးရတွေလောက်သွားတယ်ဒီတိုင်းပြည်တဲ့ဘာအချိုးမျက်ရှိမလဲဆိုတာသူတို့မစင်းတာသူတို့အချိုးမျက်ရှိမရသူတို့လောက်သွားတယ်အခုမဟာဒီကြည့်တယ်သူတို့တည့်ရထားလောက်မှပြောတယ်ဟောမလောက်ဘူးလို့ညင်းထုတ်လိုက်တော့တရုတ်ကချက်ချင်းမတဝက်ရှော့ပြီးမှပြောတယ်ကိုပြည်တယ်ကိုလူမျိုးတွေဘာတိုးတက်မှုရှိမလဲဆိုတာဒါအစိုးရစဉ်းစားရမယ်ဒီတို့တော့သုံးစားအစိုးရဆိုတာခင်ဗျားတို့နေသမှာကြည့်တယ်သူတို့ကလူတွေကိုဘလို့စစ်ပြီးဘလို့ဒုက္ခပေးနေတယ်ပစ္စည်းတွေရောက်တော့လဲပစ္စည်းတွေကိုခဏပိတ်စစ်ဟိုလိုစစ်ဒီလိုစစ်ဒါနိုင်ငံတကာဟိုပ ိတ်ထားတော့သူတို့တူးလဲဝယ်ရတယ်သူတို့တူးလဲလောက်ရတယ်ဆိုပြီးတော့သူတို့ကပိတ်ထားတာလေဟိုနိုင်ငံတကာနဲ့ဆက်ဆံကြည့်မယ်ဆိုတော့အများကြီးရလာမှာဟာနောက်တစ်ခုကသူကဟိုနိုင်ငံတကာဝင်လို့မရအောင်တခြားဒီအဖွဲ့အစည်းတွေလည်းသူကပံပံပိုးနေကြလဲရှိတယ်လေဟိုဟုတ်ကဲ့
โอเคครับโอเคครับตามมาสวัสดีครับเจซุบานาวตูก็เราเจอเราท้ายနိုင်ငံကကိုတီးလည်မှုဟာကိုတီးလည်မှုတဘောတာလဲဆွေးနွေးတာပဲဖြစ်ဖြစ်မေးမြန်းညင်တာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီမြေစုံကြီးကတာကိုเนาะကန့်ကွက်ခဲ့ပါတယ်เนาะဦးသိန်းစင်အစိုးရတက်လာကြတော့ကသူတို့ရဲ့ဦးသိန်းစင်ကเนาะသူကအဲ့မြေစုံကြီးကတာကိုเนาะချက်သိမ်းပါတယ်လို့သူပြောခဲ့တယ်ကျန်တာပါတယ်လို့ပြောခဲ့တယ်အဲ့ဒါဦးသိန်းစင်အစိုးရကျွန်တော်ကြည့်ကြည့်ခဲ့တယ်ခဗျဒါပေမဲ့เนาะပြည်သူအတိမပြေနဲ့လှုပ်ခဲ့တဲ့မြေဆောင်ရေကတာစစ်ဆိုရဖွဲ့စည်းရဖြစ်ပါတယ်အဲ့ဒါကိုเนาะယော်ပြရမယ်ဆိုထွက်လုံးမဲယော်ပြတင်ပါတယ်ခဗျနောက်ပြီးတော့เนาะကျွန်တော်တို့ပြည်သူတွေကိုအတိမပြေနဲ့သူတို့လက်ဝါချင်းရိုက်ခဲ့တဲ့အဖွဲ့အစည်းတွေကိုเนาะအပြစ်ပေးဖို့လည်းလိုအပ်ပါတယ်เนาะနောက်တစ်ခုကျွန်တော်ပြောချင်တာကျွန်တော်ပြည်သူတိပိဋ္ဌမှာလှုပ်ခဲ့တယ်ခဗျစီရအဲ့ဒါကိုเนาะတင်ပြခဲ့တဲ့အဖွဲ့အစည်းတွေကအမတားမှကွာဟတ်နေပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့เนาะအဲ့ဒီဖြစ်နေတဲ့ကိစ္စအဲ့ဒီလို့เนาะဖေးပြခန္ဓာမှာလူဦးရေကเนาะ3000 4000မှာအဲ့ဒီကျွန်တော်တို့အဲ့အနောက်ခြမ်းကရှိနေပါတယ်เนาะအရှိတောင်မြောက်အခြမ်းက2000ဒီကျွန်တော်တို့ခတ်မှန်ပါတယ်เนาะအားလုံးဆိုရင်ကျွန်တော်ပြည်သူတွေဘလောက်เนาะညီညွတ်တယ်ဆိုတာเนาะကျွန်တော်ပြည်သူတွေပွဲကြည့်ပြတ်เนาะကျင်းဝဲတဲ့အားလုံးဆိုရင်2သိန်းကျော်မှာရှိပါတယ်လို့ကျွန်တော်အနေနဲ့ကျွန်တော်တင်ယူရဲ့စီလုံးညီညွတ်မှုကိုကျွန်တော်တင်ပြလိုပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီပေးပို့ပြီးတော့ဆွေးနွေးထားတဲ့ချို့လည်းရှိပါသေးတယ်ဟိုတချို့ Facebook ကစာရီမဆုမုံအရင်ဖတ်ပြပေးပါခင်ဗျ
ဟုတ်ကဲ့ပါရှင်ဒီဦးတင်ထွန်းဆိုတဲ့ Facebook အကောင့်ကတခြားစီမံကိန်းတွေနဲ့အစားထိုးလိုက်ပါလို့ရေးထားပါတယ်ဒီဇင်မာချစ်သူဆိုတဲ့အကောင့်ကတော့ဟုတ်ကဲ့ပါလူရင်းကိုပြောရလို့ရှင်တော့မြေဆုံကိုသဘောမတူပါဘူးတဲ့တို့တော့နှစ်နိုင်ငံဆက်ဆံရေးအရာတခြားနေရာတွေမှာတခြားစီမံကိန်းတွေကိုအစားထိုးပေးမယ်ဆိုပါကစဉ်းစားသင့်ပါတယ်လို့ရေးထားပါတယ်မိုးလွင်အောင်ဆိုတဲ့အကောင့်ကတော့အေယာဝတီကိုလဲပြီးအညစ်မခံနိုင်သလိုရင်ဝနဲ့ဘိုက်ကိုလည်းဓာတ်ထိုးမခံနိုင်ပါဘူးတဲ့ခြေကိုလည်းအဖြတ်ခံဖို့ NNDA မလုပ်ပါနဲ့ဆိုပြီးရေးထားပါတယ်အောင်ပဒန်းဆိုတဲ့ Facebook အကောင့်ကတော့မြစ်စုံရေကားတာပဲလှုပ်လှုပ်ကြောက်ဖြူရင်းနဲ့စိတ်ကန်းကိုပဲလှုပ်လှုပ်လှုပ်လှုပ်မလှုပ်လှုပ်ပြည်သူတွေကတော့ဒုံရင်းကဒုံရင်းပါပဲတဲ့တက်လူဆိုတဲ့ Facebook အကောင့်ကတော့မြစ်စုံကိုတော့မပေးလိုက်ပါနဲ့ခင်ဗျာတဲ့အေယာဝတီဒုက္ခရောက်သွားပါလိမ့်မယ်တဲ့ပလဲမောင်ဆိုတဲ့အကောင့်ကတော့ဘိတ်တနိုးဥပမာကိုပေးလို့ရပါတယ်တဲ့တရုတ်ကြီးကစီတီးလိုက်တာနဲ့ရေအောက်ရောက်ပြီးတော့ဒုက္ခတွေရောက်များကုန်ပါပါတဲ့တေဆုံးနှစ်နာဆုံးရှုံးမှုတွေကလည်းဘရာဇီးမှာဆယ်ကျိုးပေါက်တာထက်ကိုအစရထောင်မကမြန်မာနိုင်ငံမှာကံကြမ္မာဆိုးကြီးတောင်ဖြစ်ပေါ်စေမှာဖြစ်တဲ့အတွက်မြေဆုံစီမံကိန်းကိုဘလို့နီးနဲ့မှလက်ခံလို့မရနိုင်ပါဘူးဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့โอเคโอ้ Jesus อ่ะสารีแท้มาแล้วดิอะอายุก็တော့ดิซีมันเงินကိုလက်မခံညင်ရတဲ့သဘောထားတွေကိုတွေ့နေပါတယ်ဆိုတော့ကိုတီယာသွေးရဲ့ဒီซีมันเงินကိုတကယ်လို့များလက်ခံလိုက်မယ်ဆိုရင်ရောကျွန်တော်ဒီအစိုးရအပေါ်မှာအခုလို့စန့်ကျင်တဲ့လူတွေရဲ့များနေတော့နိုင်ငံရေးအရာထောက်ခံမှုတွေမှာထိခိုက်မှုတွေမကြုံနိုင်ဘူးလားအထူးသဖြင့်ကတော့ကျွန်တော်တို့ဒီနောက်ကျရင်ရွေးကောက်ပွဲကျင်းပဖို့ကလည်းနှစ်နှစ်တောင်မလိုတော့ဘူးဆိုတော့အခုလို့ချိန်မျိုးမှာဒီအကြောင်းမျိုးမျိုးကြောင့်ပေါ့လေတရုတ်နိုင်ငံကိုသာလိုက်လောလိုက်ရမယ်ဆိုရင်အစိုးရအနေနဲ့နိုင်ငံရေးအရာဘလို့အကျိုးဆက်တွေကြုံရနိုင်လဲ
အာကျောင်းနိုင်ငံပေါ်တည်ကြတာပေါ့ဗျာဥတိန်စိန်အစိုးရလိုမျိုးဟလာဟိုကျွန်တော်တို့ဒီအဲဟိုတန်ခိုင်အစိုးရပေါ့နော်ကျွန်တော်တို့ဒီဟိုမဲကျွန်တော်တို့ဒီ2010ရွေးကောက်ပွဲမှာဟလာဟိုဟိုအနေကုန်ထုတ်ချက်ကြီးအများကြီးနဲ့ဟလာကျွန်တော်တို့ဖြစ်ပေါ်လာပေါ်ပေါက်လာတဲ့ဟလာကျွန်တော်တို့ဟိုစစ်ဘုတ်ကြီးတွေကျွန်တော်တို့ခေါင်းဆောင်တဲ့အစိုးရတည့်ရတော်မှာကျွန်တော်တို့ဒီပြစ်ဆုံးကိုရက်လက်ခဲ့တဲ့အပတ်ဒီအများကြီးရသွားတယ်ဗျာမပြောလို့ပဲဒီလူတွေထောက်ခံမှုအပတ်ပေးလိုက်တဲ့ဟာတွေဆိုတော့သူတော်တော်လေးဟိုအသိအကျုံပြီးအဲ့ဒီသူတစ်ချက်တည်းနဲ့သူယူသွားတယ်ပေါ့နော်ဆိုတော့ဟိုဒီမှာဆိုလို့ဆိုမြစ်ဆုံကဗျဟိုအခုမှပါဝင်နိုင်ငံရေးအရစူးဝင်နေတဲ့အချက်တွေအများကြီးရှိရဗျဟိုကျွန်တော်တို့ဒီခုဒီလေးပြောနေကြတယ်ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာကျွန်တော်တို့ဒီဆက်ရောက်မှုတွေရှိတယ်လို့နိုင်ငံရေးနဲ့ပတ်သက်လို့ဆိုလို့ဆိုရှင်တယ်ကျွန်တော်တို့ဒီတရုတ်နိုင်ငံဖြစ်နေတာကကျွန်တော်တို့ဘဘာပြည်နိုင်ငံကြီးမှာတရုတ်နိုင်ငံဖြစ်နေတာကဒီတစ်ဖက်ကလုပ်ချင်နေဆိုတော့တရုတ်နိုင်ငံဖြစ်နေတာကပြဿနာတစ်ခုရှိတယ်အဲ့တော့သူတို့ကိုရပ်ထားလိုက်တဲ့အတွက်ကြောင့်ပေါ့လို့ကျွန်တော်ဥပဒေစီအမှတ်ရသူတို့ကိုလုတ်ခွင့်ပေးလိုက်ကြရင်လည်းနိုင်ငံရေးအရကျွန်တော်တို့ဟိုဒီလူကဟိုညိုညင်တဲ့ဟာကလည်းပထမဦးဆုံးစပြီးခံစားရပါဗျာအဲ့တော့လက်ရစ်တွေထွက်လာဖို့ဆိုတာလည်းတက်ကြီးကြီးဒီအစိုးရလက်ထက်မှာမထွက်လာနိုင်ဘူးဆောက်လို့ရပဲပြန်ဆောက်မှာဖြစ်တဲ့အတွက်လူတွေကပေးလိုက်ရတယ်မြင်ပြီးတော့ပြန်ရတဲ့ဟာကိုမမြင်နိုင်ပြန်ပြီးတော့ကျွန်တော်တို့လက်ရှိမကြုံရသေးတဲ့အခိုက်အတန့်ဒီနှစ်ကိုဖြတ်တန်းနေစီမှာအစိုးရကျွန်တော်နိုင်ငံရေးဖြစ်ရတယ်တော့ဆော့ ခံရမှာဖြစ်တယ်။နောက်တစ်ချက်ကကျွန်တော်တို့လူထုတွေရတယ်ဒီကိစ္စနဲ့ပတ်သက်ပြီးတောက်လျှောက်ဆန့်ကျင်တယ်။ဆိုတော့ဆန့်ကျင်ရတဲ့ပတ်သက်ဆန့်ကျင်နေတဲ့ကြားဒါကိုသွတ်လုပ်မယ်ဆိုရင်ကျွန်တော်တို့ဒီကျွန်တော်တို့၆ဆုံမှာကျွန်တော်တို့ဖြစ်ခဲ့တဲ့တာရကရှိတဲ့ကိုကျုပ်ဟလာကျွန်တော်တို့ဒီကြားဆိုပြီးနာမည်ပေးတဲ့ကိစ္စမှာကျွန်တော်တို့အဲ့ဒါဖြစ်ပြီးနောက်ဆက်တွဲကျွန်တော်၆ဆုံမှာရှုံးတယ်။ဒါတော့ဘုံချုပ်ကျေးရုပ်ကိစ္စတွေဖြစ်ဆိုတော့ဒီလိုဒီပြည့်ကိစ္စတွေမှာလူထုရဲ့အဓိကခံစားချက်ကဒေသခံတွေပေါ့နော်တက်ဆိုင်ရာလူတွေရဲ့ခံစားချက်ကဘာလဲဆိုတော့အတိအရမှာကျွန်တော်တို့မမိနိုင်တဲ့လုပ်တာကိုမကြိုက်တာဆိုတော့အခုလေကျွန်တော်တို့ဒီမဆုံးရတဲ့ဒီသဘောပဲအဲ့ဒီကျွန်တော်တို့ဒီမမိနိုင်ဘူးကျွန်တော်တို့မထွေးလွှဲဘူးနောက်ဆက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့အရင်ကျွန်တော်တို့လုပ်ခဲ့တဲ့စာချုပ်စာချုပ်ပေါ့နော်တကယ်ဒီပြုံးနိုင်ငံနဲ့လုပ်ခဲ့တဲ့မြစ်ဆုံနဲ့ပတ်သက်တဲ့စာချုပ်စာချုပ်ခုတည်းကကျွန်တော်တို့အများပြည်သူကမသိရအောင်ပို့ဆိုးတာကတော့တောင်းဆိုချင်တဲ့ထက်မှာကျွန်တော်တို့ဒီကော်မရှင်ဖွဲ့ပြီးတော့ပြန်လည်သုံးသပ်တယ်တစ်နှစ်သက်တမ်းရှိတယ်တစ်နှစ်သက်တမ်းကျော်သွားပြီအဲ့ဒီကော်မရှင်ရဲ့သုံးသပ်ချက်ကလည်းထွက်မလာဆိုတော့ဒီမြစ်ဆုံပြဿနာကဟိုဖွဲ့ရင်ခုံရင်းနဲ့ကျွန်တော်တို့မှာအတူတူကပို့ပြီးဆိုးရိမ်စဉ်ကြီးတာအဲ့တော့အဲ့ဒီလိုမျိုးရှိနေတဲ့အချိန်မှာခါသွတ်သွင်းပြီးတော့ကျွန်တော်တို့ဒီဟာကိုလုပ်လိုက်မယ်ဆိုလို့ရှိလို့ရှိရင်ဟလာကျွန်တော်ဒီမြစ်ဆုံဒေသတွေကိုဒီမြစ်တကြောလုံးမှာရှိတဲ့လူတွေပါခံစားချက်ကြီးပါမယ်ဆိုတော့နောက်ကအဲ့လိုတိုးလုပ်တဲ့ဇယိုက်ပေါ့နော်ဟိုအပြင်ကိုကျွန်တော်တို့အားမပါဘူးအော်ဘာကိဘလောက်ပါဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့နော်ဒီလူလူနားလည်အောင်အရှင်းပြပဲနဲ့ဒီလူလူရဲ့ဟိုပါပေါ့နော်ဟိုသူဆန္ဒအောင်မတိန်ကျုံပဲနဲ့ကျွန်တော်တို့လောက်လိုက်ရင်ဖြစ်ပေါ်လာတဲ့အကျိုးဆက်ကတော့အမှန်တရားကြီးပြီတော့အဲ့တော့ဒီလိုတောက်လျှောက်လို့ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့လည်းနောက်20ကျွန်တော်တို့အများကြီးထိခိုက်မှုတွေရှိတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဆရာဆေးသူရဲ့သဘောထားကမြန်ကျွန်တော်ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချခြင်းအပြင်ပေါ့လေဒီနိုင်ငံရေးအရာနောက်ဆက်တွဲဘာတွေဘလောက်ထိရက်ကတ်လာနိုင်တဲ့အခြေအနေမျိုးတွေမြင်မိလဲ
အဲ့ကတော့ကျွန်တော်အေအော်ရီနဲ့ပတ်သက်ရင်တော့လူတွေကဟိုပါဖြစ်တယ်လေခံစားချက်ကသူကပြင်းတယ်ပြင်းတဲ့အခါကျတော့ဒါဟိုဦးသိန်းစိန်လက်ထက်မှာလဲဒါကျွန်တော်တို့တွေ့လိုက်ရတယ်ကောအချက်စဉ်းစားရတော့ဒီဒေါ်ဆန်းစုကြည်ကတော့ဟိုလူကြိုက်များတဲ့ခေါင်းဆောင်ဖြစ်တဲ့အခါကျတော့ဦးသိန်းစိန်ခစ်ကလှုပ်တလောက်တော့သူကတော့ထိကျမှာတော့ထိမယ်ဒါပေမဲ့သို့တော်လဲမဲနဲ့များတော့ဒါကတော့ရိုက်ကတ်ခံမယ်ဆိုတာသိကြတယ်ပေါ့နော်ဒါကိုလဲသူတို့ကတော့ချိန်နေပုံတော့ရရချိန်တော့လဲခုရက်တိသုံးပြချက်မကြလာပါဘူးနော်ဒါပေမဲ့ကောင်းအောင်ဆိုတာကတော့ဘာပြောပြောတခုတော့ဆုံးမှန်ပဲပေါ့နော်ဥမာရွှေ့မယ်ဆိုလဲအဲငါဟာငါတက်တန်းကုန်မှဟိုနောက်တက်တန်းရောက်မှပဲဆက်လုပ်မယ်လို့ပြောချင်လဲပြောမပြောဘူးဆိုရင်လည်းဟိုအရွယ်စားပြောင်းတာတို့အဲခုနကတခြားနီလန့်နေလုပ်မယ်ဆိုလဲဆုံးဖြတ်ချက်ကပြည့်စားလုပ်လို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုခုနကလည်းကိုစီယာပြောလဲပြောပါတယ်တစ်နှစ်လောက်လဲကြာပြီဆိုတဲ့အခါကျတော့ကိုဘကဟိုဆုံးဖြတ်ခက်နေတယ်ဆိုတော့သိရင်ဒါတစ်ဖက်ကလည်းပူနင်းဖို့ကျွန်တော်တို့လွယ်တယ်ပေါ့ဆိုတဲ့အခါကျတော့ okay အစိုးကောင်းခံမယ်ဟိုဒါမှမဟုတ်ကြားတော့စဉ်းစားမယ်ခုနပြောတဲ့ဒီပြည်သူလူထုတွေရဲ့ဟိုဟိုဟာကိုလည်းသဘောထားကိုလည်းခံမယ်အဲ့လိုဖြစ်ပြီးတော့သုံးဖက်ချက်တစ်ခုချက်လိုက်ရင်တော့ဟိုဘက်ကတရုတ်ကလည်းဒါလေးစားမယ်ပေါ့လေပြီးရင်နှစ်ဖက်ကြားထဲမှာရှိတဲ့စူးပေါ့လေနောက်မှဆိုဒီစူးကြီးကတောက်လျှောက်နင်းလာစူးကပါလာတာဆိုတော့ဟိုတစ်ဖက်ကလူချင်းနေဆိုရင်ဒါလေးနှဲ့လိုက်တယ်ဆိုရင်ကိုကဘယ်လောက်မှမသိဘူးအခုကိုကျွန်တော်တို့ကဒါဆွေးနွေးကြရတဲ့အဆင့်ပေါ့နော် VOA မှာဆွေးနွေးနေရတဲ့အဆင့်ကိုရောက်ပြီဆိုတော့ဒါတော့ကျွန်တော်မြင်တော့နှုတ်လိုက်သေးတယ်နှုတ်တဲ့အခါမှာလည်းအသက်သာဆုံးဖြစ်အောင်ပေါ့လေမေးသေးပြလို့မရရင်တော့ဖုန်သေးနဲ့ပြောမယ်နီးလေပေါ့အဲ့ဒါရင်းနဲ့တော့နှုတ်လိုက်ဖို့တော့လိုတယ်ဗျကျွန်တော်မြင်တယ်လေနှုတ်ဆိုသိကြပါမယ
်โอเคဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်ထပ်သောတာရှင်တွေပြေးပို့ထားတဲ့စာတချို့ကြံနေပါသေးတယ်ဟိုမတ်စုမတို့တချို့စာတွေဖတ်ပြပြပါဦးဗ
ျဟုတ်ကဲ့ပါရှင်ဒီမြစ်စုံစီမံကိန်းအတွက်အကြံပြုချက်နှစ်ချက်တွေ့ပါတယ်တဲ့နံပါတ်၁ကတော့အဓိကဒီမြစ်ဆုံစီမံကိန်းကိုလက်မှတ်ရေးထိုးထားပြီးတော့ပြုလုပ်ခွင့်ပေးခဲ့တဲ့စစ်ဘိုလ်ချုပ်ကြီးတွေကတက်ရှိထင်ရှားရှိနေစေပါတဲ့အဲ့ဒီလူတွေကပြည်သူကိုဝင်းချတောင်းပန်ပြီးတော့အလုံးစုံမဟုတ်တာတောင်မှတနိုင်တပိုင်းအချိုးကျထဲ့ဝင်ပြီးတော့ရောဂျေးပေးခဲ့မယ်ဆိုရင်သူတို့သမိုင်းလဲလှမယ်လူရောလဲတိုးနိုင်ပါမယ်တဲ့နံပါတ်၂ကတော့ဒီမြစ်ဆုံရေကာတာစီမံကိန်းကြီးကိုလုံးဝရပ်ပစ်ပြီးတော့ယောနိုင်ရင်လဲယောလိုက်ပါတဲ့မယောနိုင်ခဲ့ဘူးဆိုရင်လဲတခြားစီမံကိန်းတစ်ခုကိုလုတ်ခွင့်ပေးရပါလိမ့်မယ်တဲ့စီမံကိန်းလို့ဆိုတဲ့နေရာမှာလဲကိုတိုင်းပြည်အတွက်လဲအကျိုးရှိမဲ့ဟာမျိုးကိုရွေးချယ်ရပါလိမ့်မယ်တဲ့ဥမာနိုင်ငံပတ်ယထာလန်းတို့ကားလန်းတို့စသည်ဖြင့်တိုင်းပြည်အတွက်အကျိုးရှိမဲ့စီမံကိန်းမျိုးကိုတည်တည်နဲ့ပဲဂုတ်သွေးဆုပ်ပြီးလုတ်ခွင့်ပေးရမယ်ဆိုပြီးအကြံပြုပေးရစေဆိုပြီးရေးထားပါတယ်ပြည်မနာဖို့ဖို့ကြီးဖြစ်ပါတယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်စာဆောင်လက်ရှိနေပါသေးတယ်အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီစီမံကိန်းဟာတမျိုးသားလုံးရဲ့အသက်သွေးကြောအေယဝဒီမိခင်ကြီးရဲ့ဥက္ကံကိုပိုင်းဖြတ်မဲ့စီမံကိန်းကြီးဖြစ်တဲ့ဖြင့်အချိုးကျေးဇူးခံရမှာကတရုတ်ပြည်ဘေးအန္တရာယ်ပေါင်းစုံနဲ့ရင်ဆိုင်ရမှာကမြန်မာပြည်ဖြစ်နေတာကြောင့်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းတင်တယ်လို့ယူဆမိပါတယ်ဒီလိုရပ်ဆိုင်းလိုက်မဲ့ဆိုရင်ရောကြီးကိစ္စတွေပြည်တွင်းငြိမ်းချမ်းရေးမှာတရုတ်နိုင်ငံရဲ့ပါဝင်မှုအရေးကြီးတဲ့အခန်းကဏ္ဍတွေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်အကာအကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ရည်ရည်မှုတွေအပေါ်မှာ နိုင်ငံရေးတန်တမာရေးနီလန်းတွေနဲ့တိမ်မွေ့ညင်သာသောဆက်ဆံတင်တယ်လို့ယူဆမိပါတယ်။တရုတ်နိုင်ငံကိုအဓိကပေးပို့ရမှာကလျက်စစ်ဖြစ်တာကြောင့်ကုန်ခန်းသလောက်ဖြစ်နေတဲ့ဒေါ်တောင်တွေမြေချောင်းတွေကလွဲလို့တခြားသောအရာတွေနဲ့အစားထိုးပေးဖို့စဉ်းစားတင်တယ်လို့ယူဆမိပါတယ်။ဘလို့အာမခံချက်မျိုးတွေပဲပေးပေးရေအားလျက်စစ်စီမံကိန်းတွေကြောင့်အိန္ဒိယနိုင်ငံတွေမှာပြဿနာပေါင်းစုံတက်နေတာလက်တွေ့ပါပဲ။အထူးသဖြင့်မြေဆုံစီမံကိန်းကိုသာနိုင်ငံရေးအရေးခွင့်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံကိုလိုသလိုချိမ့်ချောက်နိုင်တဲ့ရီလောင်ဘုံလိုဖြစ်သွားနိုင်တဲ့အတွက်ပြည်သူတွေရဲ့အသံတွေကိုတရုတ်နိုင်ငံကြားအောင်ဆောင်ရွက်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူစုကမောင်သဒ္ဒနာရဲ့ဆွေးနွေးချက်ပါ။ဆိုတော့ကိုတီယာသွေးရဲ့သူကတော့ဒီတရုတ်နိုင်ငံနေနဲ့မြန်မာလူထုအသံကိုကြားအောင်ဟိုလုပ်တင်နေဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်ဒီမြေဆုံကိစ္စနဲ့ပတ်သက်ပြီးတော့အခုလိုခြေခဲဖြစ်နေတဲ့ကိစ္စကိုနိုင်ငံရေးတန်တမာရေးအရာအကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းတွေရောဘာတွေများမြင်မိလဲကိုတီယာသွေး။
အဓိကတော့ဗျာဟိုဒါတော့ဒေါ်ဆန်းစီအကျဲရမ်းနဲ့ရှင်းသုံးတော့အဓိကတော့ကျွန်တော်သူစိတ်ချချလေးဟိုဟိုလက်ဆက်ဆက်လေးရှင်းသုံးမှုတို့လေအဲ့ဒါဘာလဲဆိုတော့သူကကျွန်တော်ကျေးဒီစီမံကိန်းဖြည့်ချင်းတဲ့အချိန်လုံးတည်းကျွန်တော်သတိထားမိရဲ့ချက်ကဘာလဲဆိုတော့ဟိုတော့ဝင်းဝင်းဟုတ်ဗျာဝင်းဝင်းဝင်းပေါ့ဗျာဝင်းသုံးလုံးပေါ့ဟိုအစိုးရတစ်ဖက်ရဲ့ကျွန်တော်တို့ဒီဒေသငယ်ပြည်သူတွေပေါ့နော်ဒီသုံးသုံးဖလေအားလုံးအဆင်ပြေတဲ့လမ်းဆောက်ဖို့ပေါ့နော်အဲ့တော့ဟိုတော့ဆိုလို့ရှိရင်ကျွန်တော်တို့ကုမ္ပဏီတွေကိုတောင်းတဆုကြည့်ခွဲမှာတရားရှိတယ်ဆိုတော့ဒီလူလူရဲ့အသံကိုနားထောင်ဖို့သူတို့ရဲ့ခံစားမှုတွေကိုနားထောင်ဖို့သူတို့အကောင်းဆုံးမလုပ်ပေးနိုင်လဲဆိုတာဟိုဟိုရှာဖွေပြီးတော့လုပ်ပေးပြီးတော့ပေါ့သူတို့ကပါလာတဲ့အစီအမံကိစ္စကြောင့်စူးစမ်းဖို့မှာခဲ့တယ်အခုလက်ဒီတော့ပဲကျွန်တော်တို့ win 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 ပေါ့နော်သုံးသက်သုံးဝဲနိုင်တဲ့ဒီကိုကျွန်တော်တို့အားလုံးရှာဖို့လုပ်တယ်အဲ့ဒီမှာအချက်ကလေးပဲကျွန်တော်တို့အစိုးရရဲ့အခမ်းအနားအထူးသဖြင့်ပေါ့နော်ဒေါက်တာဆုကြည်သူကတော့တကယ်ကိုအရေးကြီးတဲ့အခမ်းအနားမှာရှိတယ်တက္ကသိုလ်သူကအရက်သားမကမပါတဲ့ဟိုနိုင်ငံရေးသမားလေးဖြစ်တဲ့အတွက်ကြောင့်မလို့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီပြည်သူလူထုကြပါအကောင်းဆုံးကစားနိုင်တယ်လို့ထင်တယ်ဆိုတော့သူအနေနဲ့လောက်ရမှာကကျွန်တော်အမြင်ပြောရရင်အတဖတ်လုံးရှောင်းနိုင်တဲ့နီလန်တစ်ခုကိုသူအနေနဲ့ရှာပေးရမယ်ဒါပေမဲ့စစ်စစ်ရေးပေါ့နော်အဓိကတော့ဟိုအစိုးရနှစ်ဖက်ကြားမှာသွတ်တွန်းလောက်တာမျိုးမဟုတ်ပဲねကျွန်တော်တို့ပြည်သူလူထုကျေကျေပြန့်ပြန့်ပေါ့အဲ့ဒါပြည်သူလူထုလို့ပြောရကံပါလေအခုတရုတ်အာဘော်ပေါ့တရုတ်မီဒီယာတွေအာဘော်ကအကြောင်းလမ်းနေတဲ့ကိစ္စတခုကျွန်တော်ပြန်စိတ်ပူတယ်အဲ့ဒါပါလေဆိုတော့မြစ်စုံကိုစန့်ကျင်နေတာကကျွန်တော်တို့နိုင်ငံရေးသမားတွေနဲ့တရုတ်နိုင်ငံအကျိုးစီးပွားကိုဟိုမလိုလားတဲ့လူတွေကပဲစန့်ကျင်နေဆိုတဲ့ပုံမျိုးပြောဆိုပြီးယူကဒီယူသားတစ်ခါပဲကြာရင်စိတ်ချောက်ဖို့ကောင်းတယ်အစိုးရအထုပ်သူတွေကတစ်ခါကြာအဲ့လိုတွေးသွားတယ်ဒီစန့်ကျင်နေတဲ့လူတွေနည်းနည်းပပကိုကြည့်ပြီးတော့ဒီလူလူနည်းပပလေးတော့ဟို
တရားသေးကျွန်တော်အချိန်တလောက်ပဲရတဲ့ဆွေးနွေးပွဲကိုဒီနေရာမှာပဲရပြရစီ။ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးတရားသွေးဦးစီရသူကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့မှတ်ချက်တွေရေးသားပေးဖို့သူတွေတော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညကျရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကတလှည့်ပြောပြပေးပါအောင်ရှင်။
စစ်ကလာတာလက်ပြနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားဒီပြန်ကြားဒီပြန်လှုပ်ဆောင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်ချန်နေမှာကြေညာလိုက်ပြီးတဲ့နောက်စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားတာပါ။မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့လည်းအလားတူနှုတ်ထွက်ပါမယ်။ရုရှားတို့အနေနဲ့အတန်းထက်မြန်တဲ့စူပါဆော့နစ်လက်နက်တွေပါဝင်ဒုံးကျည်မျိုးစားသစ်တွေကိုတီထွင်ဖို့စားလုပ်ပါမယ်လို့သမ္မတပူတင်ကပြောပါရယ်။တရုတ်နိုင်ငံကတော့ဒီလိုအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုကန့်ကွက်ကြောင်းစနေနေ့ကပဲပြောပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်လုပ်ဖို့တိုက်တွန်းပါရယ်။American ရုပ်သံ CBS နဲ့တောက်ကြံတွေကဆွေးနွေးခဲ့မှာ American သမ္မတ Donald Trump ကအောက်လတော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်နဲ့ဝေဖန်သွားခဲ့ပါတယ်။ Iran နိုင်ငံက Cruise Missile ဒုံးကျည်အစ်တစ်မျိုးစမ်းသပ်ပစ်လွှတ်လိုက်တဲ့ Video File တစ်ခုကို Iran ကာကွယ်ရေးဝန်ကြီးဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ကမိုင်840လောက်ပျံသန်းနိုင်တယ်လို့ပြောပါတယ်။Venezuela နိုင်ငံမှာတော့လက်ရှိသမ္မတ Maduro ကိုဆန့်ကျင်ပြီးတော့ယာယီသမ္မတဖြစ်တဲ့ကိုပါကိုကြေညာထားတဲ့အတိုက်အခံခေါင်းဆောင် Juan Guaido ကိုထောက်ခံကြောင်းပြသတဲ့အနေနဲ့အတိုက်အခံဘက်ကထောက်ခံသူတွေဒီကနေ့စုဝေးဆန္ဒပြကြမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းချင်းချုပ်ကိုမဲရေးတန်နာကျော်ကတင်ပြသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.